Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA American တန်ကနေ2023ခုနှစ်စက်တင်ဘာ14ရက်ကျသာပင်ညသတင်းတွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီခန့်ဝါရှင်တန် DC မြို့တော်ကနေထည့်ဆက်လုပ်နေပါပြီ။လိုင်းဒိုမီတာ3258ပြင်စနေတင်းတွေမှာဆိုရင်တိုင်းလက်မီတာ190ကလည်းဖမ်းယူနားဆင်နိုင်ပါတယ်။ဒါအပြင် VOA website Facebook နဲ့ YouTube မှာလည်းထုတ်လွှင့်ချိန်နားဆင်နိုင်ပါတယ်ခင်ဗျာ။ကျညာစီလင်ဘူးကတော့ကျွန်တော်ဝင်းမြမ
မင်္ဂလာညချမ်းပါရှင်ကျွန်မကတော့စုမြတ်ပါမှာနယ်မြေခိုင်မြဲအောင်လို့ရုံးကန်လှုပ်ရှားနေရတဲ့စိန်ခေါ်မှုချင်းတူညီတဲ့အတွက်မြန်မာနဲ့ရုရှားဒီပူးပေါင်းဆောင်ရွက်မှုတွေအောင်မြင်နေတာဖြစ်တယ်လို့စစ်ကောင်စီကပြောကြားပါတယ်စစ်ကောင်စီတာဝန်ရှိသူတွေအပေါ်ပို့ပြီးတော့တင်းကျပ်တဲ့အရေးယူဆောင်ရွက်မှုတွေကိုအမေရိကန်လုပ်ဖို့အတွက်မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးသဏ္ဍာန်ကတိုက်တွန်းလိုက်ပါတယ်ဒေါန်ဆန်းစုကြည်ရဲ့အသက်အန္တရာယ်ကိုထိခိုက်အောင်လို့တမင်ရည်ရွယ်ချက်နဲ့စစ်ကောင်စီကလုံလောက်တဲ့ဆေးကုသမှုတွေမလုပ်ပေးဘူးလို့ NLD ပါတီကပြောကြားလိုက်ပါတယ်အခုလိုသတင်းတွေကိုဒီနေ့ညမှကြီးညာပေးမှာဖြစ်ပါတယ်ရှင
်ဟုတ်ကဲ့ပါမဆင်မြတ်မို့ရင်အခုလိုသတင်းတွေပြီးမှာတော့ဒီညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေထဲမှာဆိုရင်မြမရည်နိုင်ငံတကာပူးပေါင်းဆောင်ရွက်လာဖို့ American Outlook တော်လူ့ခွင့်ရေးကော်မရှင်မှဆွေးနွေးကြတာမှာကော်မရှင်ဖူးတွဲဥက္ကဋ္ဌက
We dedicating ourselves to the human rights and peace for the people of Burma the Rohingya are suffering horribly
မြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေကိုပြောသွားတာပါ Now စစ်ကောင်စီတပ်နယ်မြေဖျက်ချော်မှုကိုမတော်တဆမှုလို့သာထိုင်းစစ်ရွာကတုံ့ပြန်လိုက်ပါတယ်ရှမ်းပြည်ဘက်လာရှုနယ်မူဆယ်မှာတော့မိုးများရေကြီးပြီးအ ਨੇ စုံတူးသေးခဲ့ရပါတယ်အခုလိုသတင်းသွားတွေပြီးမှာတော့ကျသာရင်းညာပတ်စင်ကဏ္ဍတွေဖြစ်တဲ့ဥရောပရဲ့မြန်မာရေးသုံးသက်ချက်နောက်ဂျမ်းမာရေးနဲ့တိုင်းရင်းသတင်းလွှာတွေကိုစက်တိုက်နှาศင်ကြည့်ရှုရဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တဲရောက်တဲ့တွေကိုမဆုမြန်မှုနဲ့ပဲကြောပြပေးပါမယ်ခင်ဗျာ
။နယ်မြေခိုင်မြဲအောင်လို့ဒီလုံခြုံလှုပ်ရှားရတဲ့စိန်ခေါ်မှုချင်းတူညီတဲ့အတွက်ရုရှားမြန်မာပူးပေါင်းဆောင်ရွက်မှုတွေအောင်မြင်နေတာဖြစ်တယ်လို့စစ်ကောင်စီကပြောကြားလိုက်ပါတယ်။ရုရှားနိုင်ငံမော်စကိုမြို့တော်ကိုရောက်နေတဲ့နိုင်ငံသားရေးဝန်ကြီးဦးတန်းဆွေကရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဖရော့ဖ်နဲ့တွေ့ဆုံအပြီးပူးတွဲသတင်းစာရှင်းလင်းပွဲမှာအခုလိုပြောကြားခဲ့တာဖြစ်ပါတယ်
။ကျွန်တော်နိုင်ငံကလည်းရုရှားနိုင်ငံလိုပါပဲစိန်ခေါ်မှုတွေရင်ဆိုင်ပြုကန်ခဲ့ရတာဖြစ်ပါတယ်။ရုရှားနိုင်ငံနေနဲ့တမိုင်းကြောင်တစ်ချောက်လို့မှကိုယ့်ရဲ့ဒေမီတီနဲ့ခိုင်မြဲရေးနဲ့ကိုယ့်လူမျိုးတွေကိုကာကွယ်စောင့်ရှောက်ဖို့အတွက်ရုံးကန်ခဲ့ရတဲ့တမိုင်းကိုကျွန်တော်တို့ကောင်းစွာမှတ်သားလေ့လာမိပါတယ်။ဒီအတွက်ကျွန်တော်ရှမ်းနိုင်ငံရင်ဆိုင်ဖြစ်ရှိနေရတဲ့ကိစ္စရတဲ့အတွက်ကျွန်တော်မြန်မာနိုင်ငံအနေနဲ့အထူးနားလည်ပါကြောင်းပြောကြားလိုပါတယ်။ဒါကြောင့်မို့နိုင်ငံနိုင်ငံချင်းဆက်ဆံရေးသာမကနိုင်ငံတကာပူးပေါင်းဆောင်ရွက်မှုကိစ္စရတဲ့မှာလည်းတူညီတဲ့စိတ်ဆန္ဒတွေနဲ့ပူးပေါင်းဆောင်ရွက်မှုတွေအောင်မြင်နေတာဖြစ်ပါတယ
်။ရုရှားမြန်မာ85နှစ်ကြာဆက်ဆံရေးကာလအတွင်းမှအခုကာလဟာအကောင်းဆုံးဆက်ဆံရေးတည်ဆောက်နိုင်တဲ့ကာလဖြစ်တယ်လို့ဝန်ကြီးဦးတန်းဆွေကပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာဆရာနာတိန်အုပ်ချုပ်နေတဲ့စစ်ကောင်စီအပေါ်အာဆီယံအဖွဲ့ဝင်နိုင်ငံတချို့အပါအဝင်နိုင်ငံတကာရဲ့ဝေဖန်ဖဲချင်းမှုခံနေရတယ်လို့ယူကရိန်းစစ်ပွဲကြောင့်ရုရှားအပေါ်အနောက်နိုင်ငံတွေဘက်ကပိတ်ဆို့အရေးယူမှုတွေလုပ်နေချိန်မှာနှစ်နိုင်ငံဆက်ဆံရေးဟာပိုပြီးတော့တိုးတက်လာပုံရပါတယ်စစ်ကောင်စီကတော့ယူကရိန်းနဲ့စစ်ပွဲမှာရုရှားဘက်ကရပ်တည်တယ်လို့ပြောကြားထားပါတယ်။ယူကရိန်းစစ်ပွဲနဲ့ပတ်သက်လို့မြန်မာနိုင်ငံနဲ့အမြင့်သုံးသက်ချက်တူညီတယ်လို့ရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဖရော့ဖ်ကပြောကြားကြောင်းရုရှားကလာတဲ့သတင်းတွေမှာဖော်ပြပါတယ်။မိတ်ဆွေမြန်မာနိုင်ငံရဲ့မျှတအပြုသဘောဆောင်တဲ့ရပ်တည်ချက်ကိုအတိအမှတ်ပြုတယ်လို့ဝန်ကြီးဦးတန်းဆွေနဲ့တွေ့ဆုံအပြီးသတင်းစာရှင်းလင်းပွဲမှာရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဖရော့ဖ်ကပြောကြားခဲ့တာဖြစ်ပါတယ်။မော်စကိုခီးစင်အတွင်းမှာစီးပွားရေးနိုင်ငံရေးလူမှုရေးကိစ္စရပ်တွေနဲ့ပတ်သက်လို့ကောင်းမွန်တဲ့ဆွေးနွေးမှုတွေလုပ်နိုင်ခဲ့တယ်လို့နိုင်ငံသားရေးဝန်ကြီးဦးတန်းဆွေကလည်းပူတဲသတင်းစာရှင်းလင်းပွဲအတွင်းမှာပြောကြားပါရယ်။နိုင်ငံပြည်သူတွေကြားဆက်ဆံရေးတိုးတက်အောင်ဆောင်ရွက်နိုင်ရေးကိုအဓိကထားပြောကြားခဲ့တာမှာအစိုးရချင်းနားလည်ယုံကြည်တယ်လို့ပြည်သူချင်းယုံကြည်မှုရှိရင်အနာဂတ်အတွက်အကျိုးရှိမယ်လို့ဆိုပါရယ်။ရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဖရော့ဖ်ကလည်းနိုင်ငံရေးကုန်သွယ်ရေးစီးပွားရေးအပြင်ကာကွယ်ရေးနဲ့လုံခြုံရေးပိုင်းပူးပေါင်းဆောင်ရွက်မှုတွေလုပ်သွားဖို့ဆွေးနွေးခဲ့ပါတယ်။ကုန်သွယ်ရေးကာကွယ်ရေးလူသားချင်းစာနာရေးပိုင်းသာမကနျူကလ িয়ার အရေးမှာပူးပေါင်းဆောင်ရွက်မှုတွေတိုးတက်အောင်ကြိုးစားနေတယ်လို့ test သတင်းကဖော်ပြပါတယ်။မြန်မာနိုင်ငံမှာနျူကလ িয়ার စွမ်းအင်သုံးလျှက်စစ်တပ်အပစ်ဆက်ရုံတည်ဆောက်နိုင်ဖို့အတွက်ရုရှားအစိုးရပိုင်း Rosatom နဲ့မကြာခင်မှာသဘောတူညီမှုရဖို့မျှော်လင့်တယ်လို့ရုရှားသတင်းဌာနကသတင်းထုတ်ပြန်ခဲ့ပါတယ်ရှင်။
အခုလိုအချိန်မှာမြန်မာစစ်ကောင်စီပေါ်ရေနံနဲ့သဘာဝတန်းငွေပါဝင်တွုံးမြင့်တန်းခတ်ဖို့ကုလကိုယ်စားလှယ်ကအမေရိကန်ကိုတောင်းဆိုလိုက်ပါတယ်။မြန်မာစစ်ကောင်စီရဲ့အထက်ဝင်ငွေရနေတဲ့မြန်မာရေနံနဲ့သဘာဝတန်းငွေလုပ်ငန်း MOGE ပါဝင်မြန်မာစစ်ကောင်စီတာဝန်ရှိသူတွေကိုပို့ပြီးတင်းကျပ်တဲ့တန်းခတ်ပိတ်ဆို့မှုတွေချမှတ်ဖို့က ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်အထူးကိုယ်စားလှယ် Tom Andrews ကတိုက်တွန်းလိုက်တာပါ။ Andrew ကနောက်ထပ်တံခါးပိတ်ဆို့မှုတွေချမှတ်ဖို့အရေးကြီးတာမို့ American အနေနဲ့ဥရောပသမဂ္ဂနဲ့အတူပူးပေါင်းပြီးစစ်ကောင်စီရဲ့ဝင်ငွေအများဆုံးရတဲ့တခုတည်းသောနိလန်ဖြစ်တဲ့မြန်မာရေနံနဲ့တဘာဝတုံးငယ်လုပ်ငန်းကိုတံခါးပိတ်ဆို့မှုတွေချက်ချင်းလုပ်ဖို့တိုက်တွန်းပါတယ်လို့ပြောလိုက်တာပါ။အခုလိုစစ်ကောင်စီရဲ့ဝင်ငွေတွေကိုဖျက်တောက်နိုင်ရင်မြန်မာနိုင်ငံထဲမှာသူတို့ကျူးလွန်နေတဲ့ရက်စက်တဲ့လုပ်ငန်းတွေကိုလည်းတားဆီးနိုင်မှာဖြစ်တယ်လို့ Andrews ကအမေရိကန်လွှတ်တော်မှမနေ့ကလုပ်တဲ့ကြားနာပွဲတွေပြောခဲ့ပါသေးတယ်ခင်ဗျာ
။ထောက်ချခံရတဲ့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါင်ဆန်းစုကြည်ရဲ့အသက်အန္တရာယ်ထိခိုက်အောင်တမင်ရွယ်ချက်နဲ့စစ်ကောင်စီကလုံလောက်တဲ့စေကူတာမှုမပေးဘူးလို့ NLD ပါတီကပြောကြားလိုက်ပါတယ်။စစ်ကောင်စီဟာသူတို့ဆက်လက်တည်ထောင်ခံရအောင်လို့ဒေါင်ဆန်းစုကြည်ကိုလျှို့ဝှက်နေရမှာထိမ့်သိမ်းထားပြီးတော့နိုင်ငံရေးအကျဉ်းသားတွေရတဲ့အခွင့်အရေးတစ်ခုမှမပေးဘူးလို့ဒီကနေ့စက်တင်ဘာ14ရက်နေ့နေဆွဲနဲ့ကြေညာချက်ထုတ်ပြန်လိုက်တာဖြစ်ပါတယ်။အသက်88နှစ်ရှိပြီဖြစ်တဲ့ဒေါက်ဆန်းစုကြည်ကိုလုံလောက်တဲ့ဆေးကုသမှုမပေးတဲ့အပြင်ကျန်းမာရေးနဲ့ညီညွတ်တဲ့အစားအသောက်တွေမကျွေးသလိုတင့်တော်တဲ့နေရာမှာလည်းမထားတာကိုထောက်ပြပြီးတော့သူ့အသက်အတွက်စိုးရိမ်ကြဖြစ်နေတယ်လို့ကြေညာချက်ထဲမှာထောက်ပြထားပါတယ်။ဒေါက်ဆန်းစုကြည်ရဲ့အခြေအနေရိုးရွင်းနေုံမကသူ့အသက်ကိုပါစိုးရိမ်စရာဖြစ်နေတဲ့အပေါ်စစ်ကောင်စီမှလုံးဝတာဝန်ရှိတယ်လို့ NLD ပါတီကပြောပါတယ်။ပါတီဥက္ကဋ္ဌဒေါက်ဆန်းစုကြည်အပါအဝင်နိုင်ငံရေးအကျဉ်းသားတွေအားလုံးလွတ်မြောက်ရေးအတွက်ကုလသမဂ္ဂအာဆီယံနိုင်ငံတကာအဖွဲ့အစည်းတွေအပြင်ပြည်ရင်းပြည်ပကတော်လိုင်းအင်အားစုတွေအနေနဲ့လက်ရှိကြိုးပမ်းနေတာချက်ပို့ပြီးတော့ပြင်းထန်တဲ့တွန်းအားပေးမှုတွေလုပ်ကြပါလို့ NLD ထုတ်ပြန်ချက်မှာတိုက်တွန်းထားပါတယ်။ဒေါက်ဆန်းစုကြည်ဟာထောင်ထဲမှာဒီတဖုံးနာဝေဒနာခံစားနေရပြီးတော့မူးဝေပြုတ်အံခဲ့တယ်လို့အခုစက်တင်ဘာလဆန်းပိုင်းကသတင်းတွေထွက်လာခဲ့ပါတယ်။အခုလိုအခြေအနေကြောင့်ကောင်းကောင်းမရနိုင်မဲ့လမ်းလည်းမလျှောက်နိုင်ဘူးလို့သိရတယ်ဆိုတာကိုတားဖြစ်သူကိုထိန်လင်းခေါ် Kim Harris က VOA မြန်မာပိုင်းကိုပြောကြားခဲ့ပါတယ်။အရေးပေါ်စေကူတာစောင့်ရှောက်ခွင့်ပေးဖို့အချင်းထောင်တာဝန်ရှိသူတွေကပန်ကြားခဲ့ပေမဲ့လည်းစစ်ကောင်စီကပယ်ချခဲ့ကြောင်းနဲ့မိသားစုနဲ့လည်းတွေးခွင့်မပေးဘူးလို့ Kim Harris ကပြောကြားခဲ့ပါတယ်ရှင်
။တရုတ်လက်စစ်ကားတွေပေါ်ဥရောပကော်မရှင်ကစစ်ဆေးမှုစလိုက်တာကိုတရုတ်ကပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်။တရုတ်နိုင်ငံကထုတ်လုပ်တဲ့လက်စစ်ကားတွေနဲ့ပတ်သက်ပြီးဥရောပကော်မရှင်ကစုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်လိုက်တာဟာကိုကျိုးစီးပွားကာကွယ်တဲ့မူဝါဒဖြစ်တယ်လို့တရုတ်ဆိုရကဒီနေ့ပြင်းပြင်းထန်ထန်ပြောလိုက်တာပါ။ဥရောပကော်မရှင်ဘက်ကအခုလိုလှုပ်လာတဲ့အတွက်တရုတ်နိုင်ငံလက်စစ်ကားထုတ်လုပ်တဲ့အစုရှယ်ယာဈေးကွက်တွေကျဆင်းလာပြီးစီးပွားရေးနဲ့ကုန်သွယ်မှုဆက်ဆံရေးတွေထိခိုက်လာနိုင်လို့လည်းတရုတ်ဘက်ကသတိပေးခဲ့ပါတယ်။ဥရောပကော်မရှင်ဥက္ကဋ္ဌအာဆူလာဘွန်ဒါလိုင်ယန်ကစုံစမ်းစစ်ဆေးမှုတွေလှုပ်သွားမယ်လို့ဗိုလ်တုနေကကြေညာလိုက်ပြီးတရုတ်ဟာဆိုရရဲ့ထောက်ပံ့ငွေအများကြီးရတာကြောင့်လက်စစ်ကားတွေကိုအတော်ဈေးတက်တက်တသားနဲ့ထုတ်လုပ်နိုင်ပြီးအဲ့ဒီကားတွေကမ္ဘာဈေးကွက်ကိုလွှမ်းမိုးဖို့ကြိုးပမ်းနေတယ်လို့ဆက်ဆဲခဲ့ပါတယ်ခင်ဗျာ။
အန်တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ5.32 kHz 9383ညနဲ့9383ညပိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနေ့မှာလိုင်းလံမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်။ဇာတာရင်းဒီညအတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးပါမယ်ရှင်။American ပြည်ထောင်စုမှာလူလက်တန်းစားတွေကိုအထောက်အကူဖြစ်စေတဲ့စီးပွားရေးအစီအစဉ်တွေကိုသမ္မတဂျိုးဘိုင်ဒန်ဒီကနေ့ကြားသားပြည်နေမှာမိန့်ခွန်းပြောကြားဖို့ရှိပါတယ်။ငွေကြေးဖောင်းပွားမှုနှုန်းကိုထောက်ပြပြီးတော့ American အစိုးရရဲ့စီးပွားရေးမူဝါဒတွေမအောင်မြင်ဘူးလို့ Republican အမတ်တွေထောက်ပြနေချိန်မှာသမ္မတဘိုင်ဒန်က Bidenomics လို့တင်ပြစာပြောနေကြတဲ့သူ့ရဲ့စီးပွားရေးအစီအစဉ်တွေနဲ့ Republican အောက်လွှတ်တော်အမတ်တွေရဲ့စီးပွားရေးအစီအစဉ်တွေကိုနှိုင်းယှဉ်ပြမှာဖြစ်တဲ့အကြောင်းဗုဒ္ဓဦးနေတော်ကအင်ပီရိုသတင်းစာရှင်းလင်းပွဲမှာစီးပွားရေးအကြံပေးကောင်စီဥက္ကဋ္ဌကပြောကြားခဲ့ပါတယ်။Republican အမတ်တွေအဆိုပြုတဲ့အစီအစဉ်တွေကိုဆောင်ရွက်တိုင်းမှာ American လက်လုံလက်စားမိသားစုတွေကိုထိခိုက်ရတယ်လို့ Jared Bernstein ကပြောကြားခဲ့ပါတယ်။ဗုဒ္ဓဦးနေ့ကထုတ်ပြန်တဲ့ငွေကြေးဖောင်းပွားမှုဆိုင်ရာကိန်းဂဏန်းတွေအရသမ္မတ Biden ရဲ့အစီအစဉ်ဟာ American ပြည်သူတွေအတွက်အလုံးမဖြစ်ဘူးဆိုတာပြသနေတယ်လို့အထက်လွှတ်တော် Republican ခေါင်းဆောင် Mitch McConnell က X လူမှုကွန်ရက်ပေါ်မှာရေးသားခဲ့ပါတယ်။လုံတမားရေးဌာနကထုတ်ပြန်တဲ့ကိန်းဂဏန်းတွေအရဩဂတ်လအတွင်းဓာတ်ဆီဈေးနဲ့ကုန်ဆိုင်နှုန်းအများစုဈေးနှုန်းတွေတက်ခဲ့တယ်လို့ဖော်ပြထားပါတယ်။ကုန်ဆိုင်နှုန်းတွေဟာ2022ခုနှစ်ဇွန်လကထက်ကို 3.6 ရာခိုင်နှုန်းတက်ခဲ့တာဖြစ်ပါတယ်။ငွေကြေးဖောင်းပွားမှုနှုန်းကလည်းဇူလိုင်လမှာ 3.2 ရာခိုင်နှုန်းရှိခဲ့ရာကဩဂတ်လမှာ 3.9 ရာခိုင်နှုန်းကိုတက်ခဲ့ပါတယ်။ဒါပေမဲ့နှစ်စဉ်ငွေကြေးဖောင်းပွားမှုနှုန်းကိုတွက်ရင်တော့နှစ်နှစ်နီးပါးအတွင်းမှာအနည်းဆုံးနှုန်းဖြစ်ပါတယ်ရှင်။
မြောက်ကိုရီးယားသမ္မတကလာလေဖို့ဖိတ်ကြကိုရုရှားသမ္မတကဝမ်းမြောက်စွာလက်ခံတယ်လို့ထုတ်ပြန်လိုက်ပါတယ်။ မြောက်ကိုရီးယားသမ္မတကင်ဂျွန်အန်ကရုရှားသမ္မတဗလာဒီမာပူတင်ကိုမြောက်ကိုရီးယားကိုလာလည်ဖို့ဖိတ်ကြားချက်ကိုသမ္မတပူတင်အနေနဲ့ကျေးဇူးတင်ဝမ်းမြောက်စွာနဲ့လက်ခံလေလို့ရုရှားဆိုရကဒီနေ့ထုတ်ပြန်လိုက်တာပါရုရှားနဲ့မြောက်ကိုရီးယားနှစ်နိုင်ငံကောင်းဆောင်နှစ်ဦးရုရှားနိုင်ငံအရှေ့ပိုင်းမှာတွေ့ဆုံခဲ့ကြပြီးတဲ့နောက်မြောက်ကိုရီးယားဘက်ကဖိတ်ကြားခဲ့တာဖြစ်တယ်လို့ရုရှားအစိုးရပြောခွင့်ရဒီမီထရီပက်စကော့ဖ်ကပြောပါတယ်ဒါအပြင်ရုရှားနိုင်ငံရဲ့ဝန်ကြီးဆာဂျီလက်ဗရော့ဖ်လည်းရှေ့လအတွင်းမှာမြောက်ကိုရီးယားနိုင်ငံကိုတောင်းနိုင်ပဲရှိတယ်လို့သူကပြောပါတယ်အခုလိုရုရှားနဲ့ဒီမြောက်ကိုရီးယားတို့ပူးပေါင်းဆောင်ရွက်မှုတွေပေါ်အမေရိကန်ဘက်ကယူကရိန်းမှာစစ်ပွဲပိုပြင်းထန်လာမှာနဲ့မြောက်ကိုရီးယားကိုအရေးကြီးတဲ့ဒုံးကျည်နှိပညာပံ့ပိုးဓာတ်တွေဖြစ်မှာကိုစိုးရိမ်နေကြပါတယ်ခင်ဗျာ
ယူကရိန်းဒေသတော်တော်များအပေါ်ညလုံးပေါက်ပြင်းထန်တိုက်ခိုက်ဖို့ကြိုးစားတဲ့ဒီရုရှား drone ယာဉ်18ဆင်းကိုပစ်ချနိုင်ခဲ့တယ်လို့ယူကရိန်းစစ်တပ်ကဒီကနေ့မှပြောကြားပါတယ်မီကိုလိုင်ဇာပိုရီးဇီးယားဆူမီနဲ့ဒနီဘရော့ဖ်ဒော့စကော့ဖ်ဒေသအပေါ်ပြင်းထန်ထားပြီးတော့ရုရှားကအဝေးထိန် drone ယာဉ်စုစုပေါင်း22ဆင်းနဲ့တိုက်ခိုက်ခဲ့တာလို့ယူကရိန်းစစ်တပ်ကပြောပါတယ်ရုရှားနိုင်ငံအနောက်ဘက်ဘရိုင်နက်စ်ဒေသအပေါ်တိုက်ခိုက်ခဲ့တဲ့ယူကရိန်း drone ယာဉ်တချို့ကိုပစ်ချခဲ့တယ်လို့ရုရှားကာကွယ်ဝန်ကြီးဌာနကလည်းဒီကနေ့ပြောပါရယ်ပင်လယ်နယ်ထဲကကင်းလှည့်ရေရင်ပေါ်တိုက်ခိုက်တာကိုလည်းကာကွယ်နိုင်တယ်လို့ဆိုပြီးတော့လူမပါတဲ့ရေရင်၅ဆင်းကိုရုရှားတပ်တွေဖျက်ဆီးနိုင်ခဲ့တယ်လို့ပြောပါရယ်ရုရှားတို့ထိန်းချုပ်ထားတဲ့ Crimea ဒေသမှာလည်းယူကရိန်း drone ယာဉ်7ဆင်းကိုဖျက်ချနိုင်ခဲ့တယ်လို့ရုရှားကာကွယ်ဝန်ကြီးဌာနကပြောပါရယ်ရှင်
လေပြားမှာဒီဘက်ရစ်ကြီးမှုတွေထောင်ချီတည်ဆုံးခဲ့တာမှာနောက်ထပ်အသက်ရှင်ကျန်နေနိုင်သူတွေကိုဆက်ပြင်းပြင်းထန်ထန်ရှာဖွေနေပါဗျ။ပြီးခဲ့တဲ့တနင်္လာနေ့ညကအာဖရိကတိုက်မြောက်ပိုင်းလေပြားနိုင်ငံဒါနာမြို့မှာအင်အားပြင်းမွန်တိုင်းတိုက်ခတ်ပြီးရေကတာတွေကျိုးပေါက်ပြီးရေလွှမ်းမိုးခဲ့တာကြောင့်တည်ဆုံးပျောက်ဆုံးနေသူထောင်ထဲချီကိုကယ်ဆယ်ရေးသမားတွေကအပြည့်အစုံတွေကြားထဲမှာအခုလိုဆက်ပြီးတော့ရှာဖွေနေကြတာပါ။ရေကတာကျိုးပေါက်ရေလျှံတာကြောင့်အနည်းဆုံးလူ6000ကျော်တည်ဆုံးပြီးသက်သောင်းလောက်ပျောက်ဆုံးနေတယ်လို့လည်းအာနာပိုင်တွေကဗိုလ်ဒုနေကပြောထားပါတယ်။သေဆုံးသူ2000လောက်ထိတိုးလာနိုင်တယ်လို့လည်းဒါနာမြို့တော်ဝန်ကပြောပါတယ်။ပျောက်ဆုံးနေသူတွေဟာပင်လယ်ထဲနေတဲ့ပင်လယ်ထဲမျောပါသွားတာဒါမှမဟုတ်အပျက်စီးပုံတွေကြားအောက်မှာပိတ်မိနေတာဖြစ်နိုင်တယ်လို့လည်းသူတို့ကဆိုပါတယ်။ရေထဲသေဆုံးပုတ်ပွားနေတဲ့အလောင်းတွေကြောင့်ရောဂါကူးစက်မှုတွေဖြစ်ပွားမှာကိုလည်းအာနာပိုင်တွေနဲ့ကယ်ဆယ်လုပ်ငန်းတွေလုပ်နေတဲ့သူတွေကစိုးရိမ်နေကြပါတယ်။ရှိပေးတဲ့သူတွေဆေးဝါးနဲ့အခြားအရေးပေါ်အကူအညီတွေလိုအပ်နေကြောင်းဒေသခံတွေနဲ့အကူအညီပေးရေးအဖွဲ့တွေကလည်းပြောထားပါတယ်ခင်ဗျာ VOA American တင်ရဲ့ September 14ရက်နေ့ကျတာရင်းညနောက်ဆုံးရသတင်းတွေကိုမဆုမြတ်မှုနဲ့ပြောပြပေးခဲ့တာပါအခုတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းတွေအလှည့်ပါဆောင်းပါးတွေလှည့်ပါပထမဆုံးကတော့မြမရေးနိုင်ငံတကာပူးပေါင်းဆောင်ရွက်လာဖို့ American Outlet တို့လူခွင့်ကော်မရှင်မှာဆွေးနွေးခဲ့တာပါဆေးရနာတင်ထားတဲ့မြန်မာနိုင်ငံမှာပြည်သူတွေကြုံတွေ့နေရတဲ့ကြောက်မွက်ဖွယ်ကောင်းတဲ့အခြေအနေတွေကိုမေ့လျော့ထားလို့မရသလိုဒီမိုကရေစီရပ်သားစုရောက်ပေါ်ပေါက်လာဖို့နိုင်ငံတကာကပူးပေါင်းဆောင်ရွက်လာအောင်ကြိုးပမ်းအားထုတ်သွားမယ်လို့ American Outlet တို့အမတ်တွေက VOA ကိုပြောပါတယ်ဗိုလ်ဒူနေက American လွှတ်တော်မှာ Tom Lentos လူခွင့်ကော်မရှင်ကပြုလုပ်ခဲ့တဲ့မြန်မာနိုင်ငံကလူခွင့်အခြေအနေခြားနာပွဲကိုဒီမိုကရက်နဲ့ရီပပ်လစ်ကန်ပါတီနှစ်လုံးအောက်လွှတ်တော်အမတ်တွေကမ္ဘာကထလုပ်ခဲ့တဲ့အကြောင်းမိုက်အင်ဂျင်နိုင်ပြောပြပေးပါအောင်ခင်ဗျာ
အခုကျမရောက်ရှိနေတဲ့နေရာကတော့ဒီမြန်မာနိုင်ငံရဲ့အကြောင်းကိုကြားနာစစ်ဆေးပွဲကျင်းပခဲ့တဲ့ဒီအမေရိကန်လွှတ်တော်အဆောက်အအုံဖြစ်မှာပဲဖြစ်ပါတယ်ဒီအခုဗုဒ္ဓဖူးနေ့ပေါ့နော်ကျင်းပတဲ့ဒီမြမအရေးကြားနာပွဲကတော့မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်မှာမြန်မာနိုင်ငံကလူခွင့်ရေးအခြေအနေနဲ့ပတ်သက်ပြီးတော့အမေရိကန်ဒီထွတ်တော်အမတ်ကြီးကကြားနာပွဲကိုပူးဆောင်ကျင်းပတာဖြစ်ပါတယ်အထူးသဖြင့်မနစ်ကချမှတ်ခဲ့တဲ့ Burma Act နဲ့ပတ်သက်ပြီးတော့ဒီအမေရိကန်အစိုးရအနေနဲ့ဘလို့အကောင့်ထဲပေါ်နေတယ်လဲဘာတွေအကောင့်ထဲပေါ်ခဲ့ပြီးပြီလဲဘာတွေချက်ပြီးတော့လုပ်ဖို့ရှိတယ်လဲဆိုတာနဲ့ပတ်သက်ပြီးတော့ဒီအမေရိကန်အစိုးရကဒီနိုင်ငံသားရေးဌာနပေါ့เนาะအထူးသဖြင့်မြန်မာအရေးကိုဆောင်ရွက်နေတဲ့ဒီတာဝန်ရှိသူတွေကနေပြီးတော့အခုလို American ထွက်တော်မှာလာရောက်ပြီးတော့ဟိုသူတို့ရေးကြားနာပွဲမှာသူတို့ထွက်ဆိုကြတာဖြစ်ပါတယ
် We dedicating ourselves to the human rights
ကိုဒီညနေနဲ့ပတ်သက်နေကျွန်တော်တို့ကဒီဇိုင်းမှတ်မှတ်ဆောင်ရွက်နေသူတွေပါ drone ကြာတွေရောမြန်မာပြည်သူတွေပါစိုးစိုးဝါဝါခံစားနေကြပါတယ် Republican နဲ့ Democrat Party နှစ်ခုလုံးမြန်မာအရေးပူးပေါင်းဆောင်ရွက်နေပါတယ်ဒီကနေ့ကျန်းသာဝင်မှာတက်သည့်ဖြည့်ထွက်ဆိုသွားတဲ့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးထူးကိုယ်စားလှယ်ထောက်ပြထားတဲ့အချက်တွေအရဆိုရင်ကျွန်တော်တို့အများကြီးဆောင်ရွက်ပေးဖို့လိုအပ်နေပါတယ်မြန်မာစစ်တပ်စီကိုအိန္ဒိယတရုတ်နဲ့ရုရှားနိုင်ငံတွေကနေလက်နက်တွေထောက်ပံ့ရောင်းချနေတာကိုရပ်တန့်ဖို့လိုပါတယ် နောက်ပြီးတော့စစ်ကောင်စီရဲ့အဓိကဝင်ငွေဖြစ်နေတဲ့ရေနံနဲ့သဘာဝတန်းငွေလုပ်ငန်းအပေါ်ပို့ပြီးတော့ပြင်းထန်တဲ့ပိတ်ဆို့ရေးရမှုတွေလုပ်ဖို့လိုနေပါတယ်။ရက်စက်ကြမ်းကြုတ်တဲ့စစ်ဆိုးရလက်အောက်မှာဒုက္ခတွေပင်လယ်ဝေနေတဲ့မြန်မာပြည်သူတွေအတွက်ထိထမကကျွန်တော်တို့အများကြီးလုပ်ဖို့လိုနေပါတယ
်။ဒါကတော့ Tom Landos လူခွင့်ရေးကော်မရှင်ရဲ့ပူးတွဲဥက္ကဋ္ဌ Republican အောက်လွှတ်တော်မှ Christopher Smith ကကြားနာပွဲပြီးမှ VOA ကိုပြောသွားတာပါ။American လွှတ်တော်မှာပြုလုပ်တဲ့မြမအရေးကြားနာပွဲကိုကိုယ်တိုင်တက်ရောက်ခဲ့တဲ့ Tom Landos လူခွင့်ရေးကော်မရှင်အဖွဲ့ဝင် Democrat အောက်လွှတ်တော်အမတ် Ilhan Omar ကလည်းမြမအရေးကို American လွှတ်တော်ကနေဦးစားပေးဆောင်ရွက်နေကြောင်းအခုလို VOE ကိုပြောသွားပါတယ
်။ Well today was an important day.
ဒီကနေ့ဟာအရေးကြီးတဲ့နေ့တစ်နေ့ပါ။ Rohingya တွေကြုံတွေ့ခဲ့ရတဲ့လူမျိုးတုံးတပ်ဖြတ်မှုတွေနဲ့မြန်မာနိုင်ငံမှာဖြစ်ပျက်နေသမျှအရာအားလုံးကိုအမေရိကန်လွှတ်တော်မှရှေ့တန်းတင်ထားတယ်ဆိုတာကိုတေချာအောင်ပြသတာဖြစ်ပါတယ်။လူသားချင်းစာနာထောက်ထားမှုအကူအညီတွေပံ့ပိုးပေးဖို့နဲ့မြန်မာနိုင်ငံကပြည်သူတွေအရေးအတွက်ကဘာကြီးအနေနဲ့ပူးပေါင်းဆောင်ရွက်ရေးတေချာအောင်ကျမတို့စူးစမ်းနေပါတယ်။နောက်ပြီးအရက်သားအစိုးရပေါ်ပေါက်လာရေးအတွက်လည်းကြိုးပမ်းနေတယ်လို့ပြည်တွင်းကစစ်ပေးဆောင်ဒုက္ခသည်တွေအတွက်လူသားချင်းစာနာထောက်ထားမှုအကူအညီတွေရရှိရေးမှာလည်းကျမတို့မေ့မထားပါဘူး။ဒီကြားနာပွဲမှာထူးခြားချက်ကတော့ဒီမြန်မာနိုင်ငံမှာစစ်အာဏာသိမ်းတာကိုအပြင်းထန်ဆန့်ကျင်တဲ့ဂျန်စီမျိုးဆက်တွေတဲ့ကဒီမြန်မာလူငယ်ဆရာဝန်တဦးဖြစ်တဲ့မတ်အေးချမ်းမွန်ကလည်းတက်ရောက်ပြီးတော့ဒီမြန်မာနိုင်ငံကအခြေအနေတွေကိုထွက်ဆိုတာကိုလည်းတွေ့ရပါတယ
်ကျွန်တော်ဒီကြားနာပွဲမှာတင်ပြခဲ့တဲ့အဓိကအကြောင်းရင်းတွေဖြစ်တဲ့ CDM ကိစ္စတွေပြီးတော့ပညာရေးလောကကျန်းမာရေးလောကအခြေအနေတွေကနေပြီးတော့တက်စစ်သူတို့တိသွားပြီးတော့ခါကြတော့ဒီထက်ပို့ပြီးတော့မြန်မာပြည်ခန်းစားနေရတဲ့မြန်မာပြည်သူလူထုကိုဘယ်လိုကူညီနိုင်မလဲဆိုတဲ့နည်းလမ်းတွေရှာဖွေဖို့ရတဲ့ကျွန်တော်တွန်းအားပေးခဲ့ပါတယ်အဓိကအားဖြင့်ပေါ့ဒီ MOG ကို sanction လုပ်ဖို့ရတွေကိုလည်းတိုက်တွန်းပေးခဲ့တယ်အဲ့ဒီအတန်ကိုလည်းဒီ American အစိုးရရော American လွှတ်တော်ရောတခြား international community ရာဆိုတာကြားနိုင်ပြီးတော့ခါကြတော့ပို့ပြီးတော့လုပ်ပေးနိုင်မယ်လို့ကျွန်တော်မျှော်လင့်ပါတယ်
အထူးသဖြင့်ဒီကြားနာပွဲထူးခြားချက်ကတော့ဒီမြန်မာနိုင်ငံမှာစစ်တပ်ကလူခွင့်ရေးချိုးဖောက်နေမှုတွေနဲ့ပတ်သက်ပြီးတော့သူတို့ဒီနိုင်ငံတကာဥပဒေအရင်းနည်းနဲ့ဘယ်လိုအရေးယူနိုင်တယ်လဲအဲနောက်ပြီးတော့ဒီ ICJ နိုင်ငံတကာတရားရုံးတို့ ICC ဒီနိုင်ငံတကာယာစွတ်ခုံရုံးနေမှာဆိုလို့ရှိရင်အဲဒီဟာကိုအမေရိကန်အစိုးရအနေနဲ့ဘယ်လိုပူးပေါင်းဆောင်ရွက်နေတယ်လဲဆိုတဲ့ဟာကိုလည်းအမေရိကန်လွှတ်တော်အမတ်တွေကဒီအမေရိကန်နိုင်ငံသားရေးဌာနအတောင်ရှိတွေကိုမေးမြန်းတာလည်းတွေ့ရပါတယ်အဲအဲ့ဒီထဲမှာစိတ်ဝင်စားဖို့ကောင်းတာကတော့ဒီမြန်မာနိုင်ငံမှာလူခွင့်ရေးချိုးဖောက်နေတာတွေကိုစုံစမ်းစစ်ဆေးနေတဲ့ဒီလွတ်လပ်သောဒီတပတ်လွတ်လပ်သောစုံစမ်းစစ်ဆေးရေးဂန္ဒီယာအဖွဲ့ပေါ့နော်ကုလသမဂ္ဂကဖွဲ့စည်းထားတဲ့အဲ့ဒီတပတ်ITBAN အဖွဲ့ကိုအမေရိကန်အစိုးရကသူတို့ငွေရေးကြေးအရထောက်ပံ့နေတာမှာဒေါ်လာ2တန်းပေါ့နော်သူတို့ဒါတပတ် ITBAN ကိုလူတန်းဒီထောက်ပံ့ထားတယ်လို့လည်းဒီအမေရိကန်နိုင်ငံသားရေးဌာနတာဝန်ရှိသူကပြောသွားတာလည်းတွေ့ရပါတယ်ကျမအင်ဂျင်နိုင်ပါဝါရှင်တန်ဒီစီမှာရှိတဲ့အမေရိကန်ဖွတ်တော်ရှိကနေပြင်ပေးပို့တာဖြစ်ပါတယ်ရှင
်မြန်မာရေးနိုင်ငံတကာပူးပေါင်းဆောင်ရွက်လာနိုင်ဖို့အမေရိကန်အောက်လွှတ်တော်မှာဆွေးနွေးကြတာကိုမိုင်အင်ဂျင်နိုင်ပြောပြခဲ့တာပါအခုတော့မြန်မာစစ်ကောင်စီတပ်နေဆက်ဖြတ်ကျော်မှုမတော်တဆအဖြစ်သာထိုင်းဆိုရကတုံ့ပြန်ခဲ့တာပါမချာသိခင်ကမြန်မာနိုင်ငံနေဆက်ဒေသတိုက်ပွဲတွေအတွင်ထိုင်းနေဆက်ကိုမြန်မာစစ်ကောင်စီတပ်ဖွဲ့ဝင်ရောက်လာတာဟာမတော်တဆသာဖြစ်ကြောင်းထိုင်းကာကွယ်ဝန်ကြီးကပြောလိုက်ပါတယ်စစ်ကောင်စီတပ်ဖွဲ့တွေဒီလာဆန်းကနေဆက်ဖြတ်ကျော်ဝင်လာတဲ့အပေါ်လွှတ်တော်အမတ်တူကအစိုးရကိုမေးခွန်းထုတ်ပြီးတဲ့နောက်ထိုင်းကာကွယ်ဝန်ကြီးကအခုလိုတုံ့ပြန်လိုက်တာပါအပြည့်အစုံကတော့ VOA မြန်မာပိုင်းသတင်းတောက်မှတ်ရေးမှာပြောပြပေးပါအောင်ခင်ဗျာ
ထိုင်းနိုင်ငံအတွင်းပိုင်းကိုစက်တင်ဘာလ3ရက်နေ့ကလက်နက်ကင်ဆောင်ထားတဲ့မြန်မာစစ်သားတရားဝင်ကျင်ခန့်ဝင်ရောက်လာတာနဲ့ပတ်သက်လို့ထိုင်းလွတ်တော်အမတ်ကန်နာဝီစစ်ဆန်ကတိုင်းပြည်ရဲ့လုံခြုံရေးအရစိုးရိမ်စရာဖြစ်တာကြောင့်ထိုင်းကာကွယ်ရေးဌာနနဲ့နိုင်ငံခြားရေးဌာနကဖြေရှင်းပေးဖို့စက်တင်ဘာလ17ရက်နေ့ကတောင်းဆိုထားတာပါဒီသတင်းနဲ့ပတ်သက်လို့စက်တင်ဘာလ23ရက်နေ့ကထိုင်းကာကွယ်ရေးဝန်ကြီးမစ္စတာဆူတင်ကလန်စကထိုင်းဘာသာနဲ့အခုလိုပြောသွားပါတယ်
เคสนี้เนี่ยทราบว่าก็ทหารพม่าเข้าใจว่าหลบซุ่มหลบหนีจากการซุ่มโจมตีของชนกลุ่มน้อยเขาก็หลบหนีเข้ามาทีนี้หลบหนีเข้ามาเรารู้แล้วทำไงมันก็มีกรรมการแก้ปัญหาอะไรระดับ
ตูပြောသွားတာကတော့မြန်မာစစ်သားတွေထိုင်းနဲ့နေတဲ့ဝင်လာတယ်ဆိုတော့ဒီသတင်းနဲ့ပတ်သက်ပြီးလုံခဲ့တဲ့ရက်ပိုင်းတွေကလေးကသိရှိပြီးဖြစ်လို့ Nezaka Dawin Shidu Rigo Songan Sisi B Chipare, Dege Soyin Akulu Mu, Pile Shida Babe, Akulu Mu Winaraha, Dianda Lenekaini, Taipwe Chite Akarai, Sishang Yin Wiyo Ladapare, Akulu Winlarai, Nezaka Sitatiga, Wiyo Hinai Pishingayabare, Aku Winlare, Nyama Sitariha, Time Pidu Rigo, Tiga Nenazi, Apu Muri, Time Nemigo, Chessimuri, Mashidi Redwe. Nezama Tasanya City Daribu Tiawin Kangwajang Tanipu Tabi Pipare, so is Yaro Mashibau, Dita Pure Piati Pilayano, Lungjo Ye Sayaribu, Tasimia Ma Pipare, so be Yosu Dwagabare. Tai Soyate, Yataka Rui when you chit it, Mr. Sutin Glansaha, Tawin Satin Tansamere, Satimala Satoyani Mabe, Lokde, Rina Shilinguema, Yama Neza Yena Patapi.
တဲ့နောက်တည်းရဲ့မိကုန်းတွေကိုပြန်လဲဖြစ်သားသွားခဲ့တာဖြစ်ပါတယ်ရှင်စစ်ကောင်စီရဲ့လက်မြေဖြတ်ကျော်မှုကမတော်တဆတာဖြစ်တာပါလို့ထိုင်းစီဘက်ကတုံ့ပြန်လာကိုမယိမှာပြောပြခဲ့တာပါအခုတော့ကမ္ဘာမှာကိုဗစ်လို့ရင်းနှီးမြှုပ်နှံမှုအသက်စားဖို့အကောင်းဆုံးဆယ်နိုင်ငံထဲမှာလည်းဒီထိုင်းနိုင်ငံကဒုတိယရသွားတာပါကမ္ဘာနိုင်ငံတွေမှာကိုဗစ်ကာလစီးပွားရေးတွေထိခိုက်ခဲ့ကြပြီးနောက ံစင်းထွက်လာတာပါဒီထဲမြန်မာအင်ဒီဂျင်ထိုင်းနိုင်ငံကဒုတိယနေရာမှာရှိနေပါတယ်ထိုင်းနိုင်ငံဟာဒီနှစ်ပိုင်းတွေအတွင်းကမြန်မာနိုင်ငံကရင်းနှီးလှုပ်ကန်သူတွေလည်းများလာတဲ့နိုင်ငံတစ်ခုဖြစ်ပါတယ်အပြည့်အစုံကိုတော့မန်းညိုညိုလေးထိုင်းကနေပြောပြပေးပါအောင်ခင်ဗျာ
စီးပွားရေးလုပ်ငန်းတွေစတင်လုပ်ကိုင်ဖို့အတွက်ထိုင်းနိုင်ငံဟာကမ္ဘာပေါ်မှာဒုတိယအကောင်းဆုံးဖြစ်တယ်လို့လက်တလောထုတ်ပြန်လိုက်တဲ့ကမ္ဘာအစီရင်ခံစာမှာဖော်ပြထားပါတယ်ထိုင်းနိုင်ငံဟာနိုင်ငံရေးအငင်းပွားမှုတွေရှိနေတာကိုဗစ်အလွန်စီးပွားရေးနလန်ထူနိုင်မှုကြိုးစားနေရတာတွေနဲ့နာမည်ရလုပ်ငန်းကြီးတွေအပါအဝင်လုပ်ငန်းတွေတချို့ပိတ်လိုက်ရတဲ့ကြားကပဲအခုလိုကမ္ဘာမှာစီးပွားရေးရင်းနှီးမြှုပ်နှံမှုလှုပ်ဖို့အကောင်းဆုံးဒုတိယနေရာမှာရှိလာခဲ့တာပါ
ဒီလောက်အထိလမ်းပေါ်မှာလူအုပ်ကြီးထွက်ခဲ့ရတဲ့နိုင်ငံကပြန်ငြိမ်သွားတယ်ဆိုတော့ local in စီးပွားရေးရဲ့ထိုင်းလူမျိုးတွေရဲ့လုပ်ငန်းကိုင်ခန်းတွေ diplomat ဖြစ်အောင်လို့နေရာတိုင်းမှာမှဈေးဆိုဈေး shopping mall ဆို shopping mall အဲ့မှာဥသာပေးအနေနဲ့သူ့လူမျိုးကိုအလုပ်ပေးဖို့အတွက်သူတို့လုပ်ငန်းတွေပြန်ပြီးတော့ခွန်မျိုးတွတ်တက်လာအောင်အများကြီးသူတို့ဟိုပြန်လဲလှုပ်ဆောင်တယ်ပေါ့အဲ့လိုလုံဆောင်တဲ့အချိန်မှာလမ်းပေါ်မှာရှိနေတဲ့သူ့လူမျိုးတွေကဆန္ဒပြတဲ့ဘက်ကိုအားမတန်တော့ကိုစီဝါရေးကိုလို့တော့တဖြည်းဖြည်းဒီကိုဗစ်ပြီးကာလမှာသူ့နိုင်ငံစီဝါရေးကတိတိကျကျကြီးတိုးတက်လာတယ်။အဲ့နောက်ပိုင်းမှာတိုးတက်လာတော့အဓိကသူ့ရဲ့စီဝါရေးကဟိုးတုံးတွေကခီးသွွားစီဝါရေးဆိုတော့ခီးသွွားလုပ်ငန်းကိုဖျက်ပြီးဖွံ့ဖြိုးတိုးတက်အောင်လုပ်လိုက်တယ်။အဲ့တော့လေသိမ့်တွေပြန်ဖွင့်လာတယ်ပြီးလို့ရှိရင်လေသိမ့်နဲ့ဆက်နွယ်တဲ့ဟိုတယ်လုပ်ငန်းတွေပြန်တိုးတက်လာတယ်။ကိုဗစ်ကာလမှာပိတ်ထားတဲ့ကျွန်တော်တို့ပင်လယ်ကမ်းကြီးမြို့တွေတောင်ပြန်ဖွင့်လာတယ်ပေါ့။အဲ့တော့လုပ်ငန်းတွေအကုန်ဆက်ဆက်လာတော့သူ့လူမျိုးတွေလည်းအလုပ်တွေရသလိုဆက်ဆက်နေတဲ့လုပ်ငန်းတိုင်းမှာလည်းရင်းနှီးမြှုပ်နှံဖို့အတွက်သူကနိုင်ငံသားတွေဖိတ်ခေါ်တယ်။ဖိတ်ခေါ်တော့အစတည်းကလှုပ်ဖူးကင်မှုတဲ့နိုင်ငံသားတွေကလည်းမျက်စိကျတော့ထပ်ပြီးတော့သူတို့ဒီမှာရင်းနှီးမြှုပ်နှံမှုတွေထပ်လုပ်တယ
်ထိုင်းနိုင်ငံမှာလာပြီးရင်းနှီးမြှုပ်နှံကြသူတွေထဲမှာမြန်မာပြည်သားတွေလည်းတော်တော်များများပါရှိလာပါတယ
်တက်နိုင်တဲ့လူတန်းစားတက်နိုင်တဲ့လူတန်းစားအင်ချန်မြန်မာရင်းနှီးမြှုပ်နှံတယ်အဲ official ချပြနိုင်တာကတော့ကွန်ဒိုတွေကတော့လောလောဆယ်တော့မြန်မာတော်တော်များများဟိုလုပ်ငန်းရှင်တွေတက်နိုင်တဲ့လူတွေတော့ကွန်ဒိုတော်တော်များများပိုင်ထားတယ်အဲ့ဒါတစ်ချက်နှစ်ချက်ကစားတော့ဆိုင်ဟိုတော့အဲဆိုကျွန်တော်တို့မြန်မာစားတာစားကြတယ်ဆိုလို့ရှိရင်မြန်မာတွေများတဲ့မဟာချိုင်လိုနယ်မြေမျိုးတို့ဗန်ဘောတို့အဲဖလန်းဆောင်ဗန်ဘောတို့အဲ့ဘက်ကမြန်မာဆိုင်တွေလောက်ပဲကျွန်တော်တို့ပြုပြေရှာရတယ်ခုဆိုလို့ရှိရင်ကျွန်တော်တို့ဒီဘန်ကောက်မြို့လေကောင်ပတူနန်းဧရိယာမှာဆိုရင်မြန်မာဆိုင်လက်ညှိုးထိုးမှုလွဲပေါ်လာတယ်အဲ့တော့မြန်မာပြည်ကနေဒီမှာရင်းနှီးမြှုပ်နှံမဲ့လူတွေကစီးပွားရေးအကောင်းဝယ်လို့ရှိရင်သူတို့ဘာစလုပ်ကြလဲစားတော့ဆိုင်စလုပ်ကြလဲအဲ့တော့စားသောက်ဆိုင်တွေများလာတယ်။အဲတိတလောက်ပြောရမယ်ဆိုရင်တော့လောလောဆယ်ပေါ်ပူလာဖြစ်လာတော့မဟာချိုင်းနယ်မြေမှာပေါ့ကျွန်တော်တို့မြန်မာဘက်ကဆယ်လီဘရီတီတွေလာပြီးတော့ဒီ shopping mall ပုံစံမျိုးအဆောက်အဦကြီးကိုသူတို့ဖွင့်မယ်ပြီးလို့ရှင်လာပြီးတော့ investment လုပ်ချင်တဲ့မြန်မာတွေကိုသူတို့အခန်းတွေပြန်ငှားပေးမယ်ပေါ့အဲ့လိုမျိုးကြီးလည်းကြားရတယ်ပေါ့ 哦，这出家咯，三年阿比阿太难碰见嘞。阿达咯，阿不然这个咯，养累嘞，就那低的了不？不如将累嘞，是咯，三年阿来，摊在天米看来，比如先过着工人坏呢，立马下来累嘞，比如三分来，哎，阿路路里的咯累嘞，不喏，是话一年用的没收。
စီးပွားရေးလုပ်ငန်းတွေစတင်နိုင်မှုအကောင်းဆုံးနိုင်ငံစီးရင်ကောက်ယူတဲ့အချိန်နိုင်ငံပေါင်း85နိုင်ငံကအခွန်အခလုပ်သားအနေအထားနဲ့စီးပွားရေးဆိုင်ရာဆက်ဆံမှုတွေကိုအခြေခံထားပြီးကမ္ဘာအနှံ့ကလုပ်ငန်းဆောင်ရွက်သူ 18,000 ကျော်ကိုစစ်တမ်းကောက်ယူခဲ့တာပါဒီအထက်ကလူ 4,600 ဟာလုပ်ငန်းဆောင်ရွက်ဖို့ဆုံးဖြတ်နိုင်တဲ့ကမ္ဘာစီးပွားရေးဆိုင်ရာထိပ်တန်းအကြီးအကဲတွေနဲ့လုပ်ငန်းရှင်တွေဖြစ်ကြပါတယ်စစ်တမ်းမှာအဓိကအချက်၅ချက်ဖြစ်တဲ့ဈေးသက်သာမှုအစိုးရရန်နယာရဲ့ဗဟိုချုပ်ကိန်းတာကနေလွတ်ကင်းမှုထုတ်လုပ်ရေးကုန်ကြစရိတ်သက်သာမှုကမ္ဘာဈေးကွက်နဲ့ချိတ်ဆက်ထားနိုင်မှုရင်းနှီးမြှုပ်နှံသူတွေနဲ့ချိတ်ဆက်နိုင်မှုတွေကိုအခြေခံထားပါတယ်။အကောင်းဆုံးထိပ်တန်းဆင်းနိုင်ငံစီးရင်ထုတ်ပြန်တဲ့နေရာမှာအာရှတိုက်ကအိန္ဒိယနိုင်ငံကပထမထိုင်းနိုင်ငံကဒုတိယနဲ့တရုတ်နိုင်ငံကတတိယနေရာမှာရှိနေတာပါ။အာဆီယံနိုင်ငံထဲမှာတော့ဖိလစ်ပိုင်ကအဆင့်6ဗီယက်နမ်ကအဆင့်9နဲ့မလေးရှားကအဆင့်9ထဲမှာပါပါတယ်။အာရှနိုင်ငံမဟုတ်တဲ့တခြားနိုင်ငံတွေအနေနဲ့ကတော့မက္ဆီကိုကအဆင့်6၊အမေရိကန်ကအဆင့်9နဲ့ဘရာဇီးကအဆင့်10လို့ဖော်ပြထားပြီးဥရောပနိုင်ငံတွေကတော့အဆင့်30အောက်မှာပဲရှိနေတာပါရှင်။ကျွန်မညညလွယ်ပါ
။ကိုဗစ်လွန်ကမ္ဘာမှာရင်းနှီးမြှုပ်နှံမှုအသစ်စဖို့အကောင်းဆုံး10နိုင်ငံလည်းထိုင်းကထိတ်ဆုံးတာကပါနေတာကိုမက်ညိုလင်ပြောပြခဲ့တာပါ။အခုတော့လာရှုနယ်မှုဆယ်မှာမိုးများရေကြီးတဲ့တံမှာရှမ်းပြည်နယ်လာရှုံနယ်မူဆယ်မြို့တွေမှာဒီရက်ပိုင်းတွင်မိုးတိထန်ရေကြီးမှုတွေကြုံရပြီးအ ਨੇ ဆုံးလူတူသေဆုံးခဲ့တယ်လို့မြို့ကန်တွေကပြောပါတယ်မြန်မာနိုင်ငံနေရာတော်မြန်မာမှာမိုးရေကြီးနိုင်ကြောင်းသတိပေးထားချိန်မှာရှမ်းပြည်နယ်ကရေကြီးမှုဒီနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကပြပို့လာတာကိုကုစားဝဲလိုက်ပြောပြပေးပါအောင်ခင်ဗ
ျမကြသေးခင်ရက်ပိုင်းတွေကဆလို့မိုးသက်ထန်စွာရွာသွန်းမှုတွေကြောင့်လာရှုံမြို့ပေါ်ကလူနေရပ်ကွက်တွေမှာရေလွှမ်းမှုတွေကြုံနေရတာပါမိုးများပြီးရေကြီးတာကြောင့်ဒီကနေ့မှာပဲလာရှုံမြို့ရပ်ကွက်၅ခုမှာအုတ်တိုင်းပြိုကျပြီးလူတဦးသေဆုံးသွားတယ်လို့မြို့ကန်တဦးဖြစ်တဲ့ကိုသိမ်းမင်းထွန်းကပြောပါတယ
်ရေကြီးမြောင်းနေရှိတဲ့နေရာတွေရဲ့အမီတဝိုက်သောက်ဝင်းကျင်းမှာရှိတဲ့နေအိမ်တွေရပ်ကွက်တွေမှာရေကြီးတဲ့ဒဏ်ကိုပုံပြီးမှခံရတာချောင်းမြောင်းတဲ့နေရာနေရာတွေမှာထဲဆိုင်တွေဖွင့်ထားတဲ့အိမ်တွေရှိတယ်အဲဒါကြီးဆိုတော့တို့ရေဝင်သွားတာတွေပါရှိတာပေါ့နော်အဲတော့တချို့ကြတော့လေရေလွတ်တဲ့နေရာကိုခေတ္တပြောင်းရွှေ့ရတာရှိတယ်။အမလေးညရွာတဲ့မိုးတောင်ပြီးမနက်အစောကြီးမှလေးပြတ်ထားတဲ့လူယောက်ကဥပိုင်းပြီးမှဆုံးမသွားတဲ့ဖြစ်ချင်းရှိတာပေါ့။သူပြေဆုံးမှုကတော့တစ်ခုရှိတယ
်။မိုးများရေကြီးမှုကြောင့်တစ်ပင်ပြိုလဲတာ၊လမ်းပန်းပျက်စီးတာတွေရှိတယ်လို့လည်းပြောပါတယ်။ဒီကနေ့နေကင်းပိုင်းလောက်အထိရေပြန်ကျသွားပြီမဲ့တချို့အနေပိုင်းနေရာတွေမှာရေဝတ်နေတုံးလို့ဆိုပါတယ်။လာရှိုးမြို့မှာမိုးများရင်ရုတ်တရက်ရေကြီးတဲ့ဖြစ်စဉ်ရှိတာမို့သတိထားနေထိုင်ရတဲ့အကြောင်းပြောဆိုပါတယ်။အလားတူပဲမူဆယ်မြို့ကတချို့ရက်ကွက်နဲ့ကြေးရွာတွေမှာရေကြီးရေရှမ်းနေတယ်လို့လည်းမူဆယ်မြို့ကတူကပြောပါတယ်
။ကျင်းလုံရွာလည်းရေဝင်နေ။နောက်ခုနရက်ကွက်အနှိမ့်ပိုင်းတွေလည်းရေဝင်နေ။ချောင်းတွေကပိတ်ဆို့ပြီးတော့ချောင်းကြီးတွေရှမ်းတာပေါ့နော်။ချောင်းကြီးတွေရှမ်းတော့အိမ်တွေကိုဝင်တာ။အနှိမ့်ပိုင်းအိမ်တွေကိုဝင်တာပါ။အဲ့ဒါကြီး။နောက်တစ်ခါကျွန်တော်တို့ဒီလေကွင်းတွေပေါ့နော်။နောက်ရေထွက်တွေလေကွင်းတွေအဲ့ဒါတွေကိုဖို့ပြီးတော့အဲအကွက်တွေရိုက်အိမ်တွေဆောက်တိုက်တွေဆောက်ဂူရောမျိုးဆောက်ဆိုတော့အဲ့မှာတင်ဒီမှာရေနေတဲ့နေရာတွေကပျောက်ကုန်ပြီးတော့တိုက်နာချောင်းကြီးတန်ခမ်းချောင်းကြီးလည်းရှမ်းတာပေါ့နော်
။ရေသွားလမ်းကြောင်းမရှိတဲ့အတွက်မိုးများရင်မျိုးရွာတဲ့ရေဝင်ရောက်ပြီးရေကြီးရေရှမ်းမှုတွေနဲ့ကြုံတွေ့နေရတာလို့ဆိုပါတယ်။ရေကြီးမှုကြောင့်လူအသေးအပြောက်အထိကိမရှိပေမဲ့မြေပြိုမှုတွေနဲ့လမ်းပျက်စီးမှုတွေရှိနေတတ်တယ်လို့လည်းမြို့ကနေကပြောပါတယ်။မူဆယ်မြို့မှာမကြသေးခင်သတင်းပတ်တွေအတွင်းမိုးများရေကြီးမှုတွေမကြာခဏကြုံတွေ့နေရတယ်လို့လည်းမြို့ကန်ကပြောပါတယ်။
မူဆယ်ကတော့မိုးများတယ်ဗျ။မိုးများတော့ကျွန်တော်တို့၈လပိုင်းရင်း၂၀လောက်ကနေစတော့ဒီအတွင်းဆိုတော့တလနီးပါတော့ရှိပြီ။ရေတက်လိုက်ကြလိုက်တက်လိုက်ကြလိုက်ပါပဲ။အဲ့ဒီရေတက်တဲ့အတွက်ပြောင်းချွေရမျိုးတော့မရှိဘူး။ဒါပေမဲ့ခဏတစ်ပြုတ်တော့ရေတွေဝင်တော့ပစ္စည်းတွေရွှေ့ကြပြီးကြအဲ့လိုပဲအဲ့လိုပါပဲဗျ
။မင်္ဂလာပင်လယ်အော်မှာဖြစ်ပေါ်နေတဲ့လေပြင်းအားနဲ့ရဝန်ကြောင့်စက်တင်ဘာလ13ရက်ကနေ18ရက်နေ့အတွင်းမြမပြည်အနက်မိုးရွာသွန်းနိုင်တဲ့အကြောင်းမိုးလေဝသဌာနကသတိပေးထားပါတယ်။မိုးများတဲ့အချိန်ကြောင့်မြေနှိမ့်ဒေသတွေမှာရေကြီးရေရှမ်းမှုတွေဖြစ်ပေါ်ပြီးတောင်ပေါ်ဒေသတွေမှာမြေပြိုတာမျိုးဖြစ်နိုင်တယ်လို့သတိပေးထားပါတယ်ခင်ဗျာ
။လာရှုနယ်မူဆယ်မှာလူသေးပျောက်ရှိခဲ့တဲ့မိုးကြီးရေကြီးမှုတွေဖြစ်ခဲ့တာကိုကိုယ်စားဝန်လိုက်ပြောပြခဲ့တာပါ။အခုလိုစက်တာရင်းညရဲ့သတင်းပေးဖို့ချက်တွေအပြီးမှာတော့ ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်နောက်ကျမ်းမိုင်နဲ့တိုင်းသတင်းစင်ပတ်စင်ကဏ္ဍတွေလာဖို့ရှိသေးတာမို့နားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
VOA American တိုင်းရဲ့သတင်းမှန်သတင်းမြန်တွေကို Telegram လို့ခေါ်ရစာမျက်နှာမှာလည်းရှုစားနိုင်ပါတယ် VOA Telegram စာမျက်နှာလိပ်စာ t.me/bamisuenews မှာ join လုပ်ဖို့ချိန်ဆရရပါရှင
်မင်္ဂလာညချမ်းပါတော်တော်ရှင်များခင်ဗျာ VOA American တန်ကားလေးမြန်မာဘာသာအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ3251တို့အပြင်VOA ရဲ့ website Facebook နဲ့ YouTube ကလည်းည10နာရီအထိဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ကြာသာရေးညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကကျွန်တော်ပြောပြနေကြကြမ်းမိုင်ကဏ္ဍနောက်တိုင်းရင်းဒေသသတင်းတောက်တွေရဲ့တိုင်းရင်းဒေသကသတင်းလွှာစတဲ့ကြာသာရေးညအပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုရင်ဆုံးတော့ဦးအောင်ခင်ရဲ့မြမရေးသုံးသက်ချက်ကိုနားဆင်ကြည့်ရှုအောင်ပါ။ဒီတစ်ပတ်မှာတော့မတ္တမာငွေကြေးနဲ့စင်ကာပူမောင်ခိုဈေးဆိုတဲ့ကောင်းစဉ်နဲ့သုံးသက်ထားပါတယ်။အိန္ဒိယနိုင်ငံတွေကလာတဲ့မတမာငွေကြေးတွေကိုလက်ခံပြီးရှော့ဖွက်ပေးတဲ့နည်းနဲ့စင်ကာပူငွေကြေးမှောက်ကိုဈေးကွက်ရှင်းတန်းနေပုံကိုဥအောင်ခင်ကရေးသားပြီးကိုညာဝင့်အောင်နဲ့တူတင်ပြထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
စင်ကာပူမှာလွတ်လပ်စွာစီးပွားရေးလုပ်နိုင်တာကိုကုမ္ပဏီတွေသဘောကျကြပါတယ်စင်ကာပူအခြေစိုက်ကုမ္ပဏီတွေဟာတခိုးတရိုးကပ်ပြီးဂျားပွဲစားလုပ်ဖို့ဝင်မနေကြပါဘူး။ဒါကြောင့်စစ်ကောင်စီကိုစစ်ပစ္စည်းနဲ့နည်းပညာမရောမှုစင်ကာပူအစိုးရကိုအရက်ဖက်အသင်းအဖွဲ့200ကျော်ကမကြာမီကတောင်းဆိုထားပါလေ။နောက်တော့မြမရေကအတွက်နော်ဝေးကုမ္ပဏီစီကစစ်ပစ္စည်းကိုလိန်တယ်ဝယ်ယူတဲ့စင်ကာပူနိုင်ငံသား2ဦးကိုစစ်ဆေးအပြစ်ပေးတဲ့သတင်းထွက်လာပါလေ။စင်ကာပူကိုအမိလိုက်ဖို့မြန်မာပြည်မှာပြောဆိုနေတာမျိုးဟာအားကျစရာမဟုတ်ပါဘူးစင်ကာပူဟာငိုစားရေစားအမျိုးမျိုးလှုပ်ရှားနေတဲ့ပွဲစားမြို့လေးပါဘေးမြို့ကိုစပွဲတင်ဇွန်းဒဇွန်းစာကိုင်ဆောင်ရင်တေတံကြက်ခံရပါတယ်ဘေးမြို့ဒဇွန်းနဲ့ဂျိုးတံကြက်ခံသွားရလူတွေရှိပါတယ်ဒါပေမဲ့ဘေးဘရင်လော်စင်ဟာနဲ့ခွန်စာတို့ရဲ့ငွေမဲတွေကိုတော့စင်ကာပူကလက်ခံတာပါတယ်ပမာဘိုဂျုတ်ဘိမောင်ခိုနဲ့ခရိုနီတွေတဲ့ဆိုရှီအောင်စင်ကာပူကတခိုးတရိုးကနေတာကြားလာပါပြီလီရှန်လွန့်ရဲ့ဖခင်ကွယ်လွန်သူလီကွမ်ယူဟာဗမာဘိုလ်ချုပ်တွေအဆုံးမချကြောင်းအမြဲတမ်းပြောနေပေမဲ့1988အရေးတဝန်ကာလမှာမျက်ဖြူဆိုင်နေတဲ့ဗမာစစ်အစိုးရကိုကူညီခဲ့ပါတယ
်ကမ္ဘာအပေကံဗမာစစ်ဘိုလ်တွေရဲ့ထွက်ပေါက်ဖြစ်စင်ကာပူကအသုံးတော်ခံနေတာကြားပါပြီအင်းရှိမှလူကြီးလူကောင်းကိုလက်ခံပြီးအိမ်နောက်ဖေးမှာတခိုးဓမြကိုလက်ခံတာဟာစင်ကာပူရဲ့လမ်းစဉ်ဖြစ်ပါတယ်။အိန္ဒိယနိုင်ငံကမွန်ဂိုဆက်လီတွေရဲ့ဖောက်တဲ့ဟာစင်ကာပူပါ။ဘူနေဝင်းအပေကံဘွားရောက်သွားတော့စင်ကာပူမှာဆေးကူတာပါတယ်။ဘူတန်းရွှေလည်းစင်ကာပူကတဆင့်လူရာဝင်အောင်ကြိုးပမ်းခဲ့ပါတယ်။ဆေးကောင်းဆောင်ဘွားကနေရွေးကောက်တင်မြောက်ခံရတဲ့သမရဘွားကူးပြောင်းသွားပုံကိုလေ့လာဖို့အင်ဒိုနီးရှားကိုသွားလည်ဖို့1995မှာစင်ကာပူကိုလာတဲ့ဘူတန်းရွှေကိုလီကွမ်းယူကအကြံပေးမှုပါတယ်အရှိတောင်အာရှမှာသူများနီးသူဆက်လက်စခန်းသွားခြင်းရင်မြန်မာစစ်အစိုးရဟာအင်ဒိုနီးရှားပုံစံမျိုးလုပ်ရလိမ့်မယ်လို့လီကွမ်းယူကဆိုပါတယ်အင်ဒိုနီးရှားကတကြွယ်တတိတွေကိုလည်းစင်ကာပူကလက်ခံထားပါတယ
်မြန်မာပြည်မှာစစ်ကောင်စီအာဏာသိမ်းတာကိုလက်မခံနိုင်ဘူးလို့စင်ကာပူအစိုးရကပြောပေမဲ့စင်ကာပူဘဏ်လုပ်ငန်းတွေကတော့ဂျားပွဲစားလုပ်ပေးကြပါတယ်ဒီလိုအပြောတပြောအလုပ်တပြောဖြစ်နေတာကိုကုလသမဂ္ဂအထူးကိုယ်စားလှယ်ကထောက်ပြပါတယ်။ဝိုင်းပြောကြလို့ထင်မာရဲ့မြန်မာနဲ့ချိတ်ဆက်ထားတာတွေကိုစက်တင်ဘာလ၁ရက်နေ့ကစပြီးရဆိုင်ကြောင်း UOB United Overseas Bank ကကြေညာပါတယ်။ရှေ့ကောင်စီအကြီးအကဲတွေခရိုနီလုပ်ငန်းရှင်တွေနဲ့ခစ်ပြက်သတိတွေဟာ UOB ဘာမှာအများဆုံးအဆုံးပြူတာမို့အမေရိကန်ရဲ့ PR ပေးမှုကြောင့်အဆက်ဖြတ်လိုက်ပုံရပါတယ်။တဘာဝဒံဝေးကရတဲ့ဒေါ်လာတွေကိုလည်းစင်ကာပူအစိုးရပိုင်ဘဏ်တစ်ခုမှာအနန္တကြောင်သိရပါတယ
်စင်ကာပူအစိုးရပိုင်တဲ့ DBS ဖွံ့ဖြိုးရေးဘဏ်နဲ့ OCBC ဘဏ်မှာဒံဝေးဒေါ်လာကိုအနှံထားတာပါရန်ကုန် OCBC ဘဏ်ကွဲမှာတင်2020ခုနှစ်ကအမေရိကန်ဒေါ်လာတန်း650ရှိကြောင်သိရပါတယ် DBS ရဲ့2020အမြတ်ငွေကအမေရိကန်ဒေါ်လာတန်း3500ကျော်ရှိပါတယ်အင်ဒိုနီးရှားအာနာရှင်ဆူအာတိုလက်ထက်မှာ မတမာတဲ့နီးနဲ့ရထားတဲ့ဒေါ်လာတွေကိုစင်ကာပူမှာယင်းနှိမ့်နှံပြီးစီးစိမ်ခံနေတဲ့အင်ဒိုနီးရှားနိုင်ငံသားတကြွယ်တထည်2000ကျော်ရှိပါတယ်။မိမိနိုင်ငံမှာအခွန်ရှောင်တဲ့အနောက်တိုင်းတထည်တွေနဲ့ပေါင်းလိုက်ရင်စင်ကာပူမှာတကြွယ်တထည်5000ကျော်ရှိမယ်လို့ခန့်မှန်းပါတယ်။မြန်မာနိုင်ငံရေးမှာငိုစားရီစားလုပ်နေတဲ့စင်ကာပူဟာတထည်စစ်ဘူတွေရဲ့ရှေ့ရေးကိုအာမခံနိုင်ရင်နီးမျိုးစုံနဲ့ဆက်လက်အမျက်ထုတ်လိမ့်မယ်လို့ယူဆရပါတယ်။အခုလဲစစ်ကောင်စီဟာနိုင်ငံသား3,800ရာခိုင်နှုန်းကိုစင်ကာပူမှာအနှံထားပါတယ
်စစ်ကောင်စီရဲ့နိုင်ငံသားအရန်ငွေဒေါ်လာ3,000နီးပါးကိုအမေရိကန်ဆွစ်ဇာလန်ဟောင်ကောင်စင်ကာပူမလေးရှားနဲ့ထိုင်းနိုင်ငံတွေမှာအနှံထားတယ်လို့ဩဂုတ်လ21ရက်နေ့ထုတ်အရာဝတီသတင်းမှာဖော်ပြပါတယ်ဒီထဲစင်ကာပူဘန်ကောကမှာဒေါ်လာ4,500အပ်ထားတာမျိုးအများဆုံးလို့ဆိုနိုင်ပါတယ်ဒါဟာမြမဘဟုဘံကအနှံထားတဲ့ငွေတွေပါစစ်တထေးအုပ်စုရဲ့ငွေပမာဏကိုခန့်မှန်းတာမျိုးမရှိသေးပါဘူးအင်ဒိုနီးရှားတထေးပိုင်ဒေါ်လာသန်း 9,300 လောက်စင်ကာပူမှာရောက်နေတယ်လို့ဆိုပါတယ်အင်ဒိုနီးရှားအမှုထမ်းဟောင်းတွေခေါ်ထုတ်တဲ့ဒေါ်လာတွေဖြစ်ပါတယ်တချို့ကလည်းအင်ဒိုနီးရှားပိုင်ဒေါ်လာငွေသန်း 38,000 လောက်စင်ကာပူမှာရောက်နေတယ်လို့ခန့်မှန်းကြပေမဲ့အရေးယူတာမျိုးတော့မလုပ်သေးပါဘူးအမဘောကျုပ်တို့အနန္တရတဲ့ဒေါ်လာငွေတွေများပြားလာတာကိုဂုံပြူတဲ့အနေနဲ့တစ်ခွပန်းနှမျိုးကိုဥသိမ့်စိန်နဲ့ဇနီးရဲ့အမိကိုပေးပြီးဂုံပြူထားတယ်လို့ဩဂုတ်လ19ရက်နေ့ထုတ် Asia Sentinel ဆောင်းပါးမှာဖော်ပြပါတယ်ဩဂုတ်လ15ရက်နေ့ကတော့တရုတ်ပြည်သား10ဦးကိုငွေကြေးခွာချမှုနဲ့စင်ကာပူအစိုးရကဖမ်းပြလိုက်ပါတယ်တရုတ်အစိုးရတိုင်ကြားလို့သာတမင်းလုတ်ပြတာလည်းဖြစ်နိုင်တယ်လို့သုံးသပ်ကြပါလေခင်ဗျာ
မတမငွေချင်းနဲ့စင်ကာပူမောင်ကိုစေးဖြစ်ခဲ့ပုံကိုဥအောင်ခင်မြမရေးသုံးသပ်ချက်မှာပြောပြခဲ့တာပါအခုတော့အပတ်စဉ်ကျန်းမာရေးကဏ္ဍပါစိတ်ဖိစီးမှုနောက်ထပ်ကင်တွယ်ဖြစ်ရှင်းသင်ပုံကိုပြောထားပါတယ်စိတ်ဖိစီးမှုအကြောင်းရင်းအဖြေရှာတာကျန်းမာပျော်ရွှင်မှုသဘာဝနဲ့ထိဆက်တဲ့နေထိုင်စသဘုံပြောင်းတာအပြင်နောက်ထပ်နည်းတွေရှိသေးတယ်လို့စိတ်ကျန်းမာရေးပညာရှင်တွေကပြောပါတယ်ဆွေမျိုးမိတ်ဆွေတွေနဲ့ချိတ်ဆက်နေထိုင်တာနဲ့တရားထိုင်သက်ရှုလေ့ကျင့်ခန်းလုပ်တာအပြင်နောက်ဘလို့နေရပါလဲဒီအကြောင်းဩစတြေးလျနိုင်ငံကွင်းစ်လန်ဆေးရုံကစိတ်ကျန်းမာရေးအထူးကဒေါက်တာတထေကိုကျွန်တော်ပဲမေးထားတာကိုနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
ဟုတ်ကဲ့ဒီကုဆရာဝန်ကြီးဒေါက်တာတထေခင်ဗျာကျွန်တော်တို့ဒေါသပေါက်ကွဲတာအပါအဝင်စိတ်ဖိစီးမှုကင်တွယ်ဖြေရှင်းဖို့အတွက်ပြီးခဲ့တဲ့အပတ်တုန်းကတော့ဆရာကြီးဒီဒေါသပေါက်ကွဲတာနဲ့စိတ်ဖိစီးမှုကိုသတိနဲ့ခဏရပ်လိုက်ပြီးဖြေရတဲ့အကြောင်းရင်းမျိုးကိုရှာဖွေကအဲ့ဒီအတွက်အဖြေရလေ့ရှိတာကိုရှာဖို့နောက်ဆောင်းရံနေနဲ့ကောင်းကောင်းအိတ်ကြမ်းမိုင်ရင်းညောအောင်စားပြီးလှုပ်လှုပ်ရှားရှားနေတာအပြင်ကိုပြောတာဝါသနာပါရီလုပ်ဖို့နောက်သဘာဝရဲ့အလှတရားနဲ့ဆက်ဆက်နေထိုင်တတ်ဖို့တွေကိုပြောပြီးမှဒီတစ်ပတ်တော့ဆရာကြီးနောက်ကျန်တဲ့ဆောင်ရံတွေနဲ့ရှောင်ရံတွေပါဆက်ပြောမှာမို့အဓိကဘာကနေစရှင်းပြကြည့်မယ်ဆရာကြီ
းဒီခုနက connect with the nature ပေါ့ဒီတဘာဝတရားနဲ့ဆက်ဆက်တဲ့အကြောင်းကိုပြောရင်းနဲ့ကျွန်တော်ကတော့ family friend အနေနဲ့ကိုယ်ချင်းချင်းလဲဆက်ဆက်ဖို့လူတယ်ဥပမာကျွန်တော်သမီးတွေကဟိုအင်္ဂလန်မှာနေတယ်ဆိုသမီးတွေနဲ့ဖုန်းခဏခဏပြောတာတို့အဲ့ဒါတွေကလည်းစိတ်ချမ်းသာတယ်ဗျဆိုတော့ကိုယ့်မိသားစုဝင်နေကိုယ့်ရဲ့တငယ်ချင်းတွေနဲ့ gathering ပေါ့ဆုံကြတယ်အလာပါတလာပါပြောကြတယ်ဆွေးနွေးကြတယ်စုပြီးတော့စားကြတယ်ဆိုတာအဲ့ဒီဆက်ဆက်မှုတွေကလည်းကျွန်တော်လူဖွဲ့စည်းမှာလို့တယ်ခင်ဗျ
ဟုတ်ကဲ့ဆွေမျိုးတွေတငယ်ချင်းတွေနဲ့တိုက်တိုက်ဖို့နေတာပေါ့ဆရာနော
်မှန်ပါတယ်ခင်ဗျအဲ့ဒါကခဏခဏလုပ်ပေးဖို့လူတယ်ကျွန်တော်မှတ်မိသလောက်တော့အသက်ရှည်တဲ့အကြောင်းထဲမှာဂျုံတော့ပြောအောင်မယ်အဲ့ဒီနယူးယောက်က Italian community ကအစီတွေလဲစားတယ်ဝဲဥကြောင်းတွေလဲစားတယ်ဝိုင်တွေလဲတောက်တယ်အသက်ကတအားရှိတယ်ရှေ့မှာပေါ့သူတို့ရက်ွက်ထဲမှာအချင်းချင်းအီတလီယန်စကားပြောပြီးတော့အိမ်တွေလဲပြီးတော့သူတို့အတိုင်းဝိုင်းကောင်းတယ်ဆိုတော့အဲ့ဒီခဏခဏစုပြီးတော့ဆုံပြီးတော့ပျော်ကြပါကြတဲ့ကိစ္စအလဲတိတ်ကိုကောင်းတဲ့လှုပ်ဆောင်ချက်ပါပဲ
ဟုတ်ကဲ့ဆရာကြီးနောက်ရောဆောင်ရံပြောဖို့ရှိသေးလားဆရာ
ဘာသာရေးကိစ္စလဲကျွန်တော်ကနည်းနည်းလေးပြောခြင်းတယ်ဘာလို့လဲဆိုတော့အဲ့ဒါခြံလို့မရဘူးအဲ့ဒါကျွန်တော်တို့ live ပဲအဲ့ကျတော့ဘာသာရေးကိစ္စဆိုရင်တော့ဒီ meditation လို့ပြောကြတယ်ဟိုတရားထိုင်တာပေါ့နော်ကမ္မထမ်းလုပ်တာပေါ့နိုင်ငံခြားကတော့အဲ့လိုကမ္မထမ်းဆိုတဲ့စကားလုံးကိုတချို့ကမသုံးကျင်တော့သူက breathing exercise ဆိုပြီးတော့မှဝင်လေထွက်လေရှူတဲ့ exercise ပေါ့
အသက်ရှူလေ့ကျင့်ခန်းပေါ့ဆရာနော
်ဟေးလေ့ကျင့်ခန်းပေါ့ဝင်လေထွက်လေလေ့ကျင့်ခန်းဆိုပြီးတော့မှဒီ breathing လေးကိုပဲ5မိနစ်10မိနစ်မ ိနစ်20ရှူတဲ့ဟာတိတ်ကောင်းတယ်အဲ့ဒါကဘာသာရေးတစ်ခုလည်းလည်းမဟုတ်ဘူးဘာလို့လဲဆိုတော့ကျွန်တော်တို့ဘဝအခက်အခဲတွေကိုခဏလေးဘေးမှာထားပြီးတော့မှဒီဝင်လေထွက်လေဘယ်ဂရုစိုက်တာကတိတ်အကျိုးရှိတယ်လို့ကျွန်တော်ကယုံကြည်တယ်အဲ့ဒါအပြင်ကျွန်တော်တခြားဘာလို့လည်းလဲဆိုတော့ဟိုဗုဒ္ဓဘာသာဆိုလဲဗုဒ္ဓဘာသာလိုက်စားတာကလည်းစိတ်ကိုချမ်းမြေ့စေတယ်ဟလာခရစ်ယာန်ဆိုရင်လည်းကျွန်တော်တို့ဘုရားကျောင်းသွားတယ်စနေတနင်္ဂနွေအဲ့ဒါစိတ်ကိုချမ်းမြေ့စေတယ်ဟလာကျွန်တော်တို့ဒီအစ္စလာမ်မှာဆိုလဲပလီတက်တယ်ဒါကလည်းစိတ်ကိုချမ်းမြေ့စေတယ်လို့ကျွန်တော်ကယုံကြည်တယ်ဆိုတော့ဒီအစွန်းမရောက်ရင်ပြီးရောဘာသာရေးလုပ်တာကျွန်တော်ဘယ်ကနေစလိုက်မလဲဆိုဝင်လေထွက်လေ exercise ကနေစလိုက်ပြီးတော့ဘာသာရေးကိုမျက်စိမှပฏิပဒါလိုက်စားတာကလည်းဒီအကျိုးရှိတယ်လို့ယုံကြည်တယ
်ဟုတ်ကဲ့ဆရာနောက်ရောဆောင်ရန်ကြံသေးလားဆရာ
တခါတလေကြတော့လေကိုယ့်ရဲ့ပြဿနာကိုကျွန်တော်စပြောသလိုပဲ identify the source ပေါ့
အရေးမြတ်ကိုသိဖို့ပေါ့နော
်ဟုတ်ပါတယ်ခင်ဗျာကျွန်တော်တို့ပြဿနာကဟလာအလုပ်ဖြစ်ရင်ဖြစ်မယ်ဆောင်ပွဲဖြစ်ရင်ဖြစ်မယ်ဆိုတော့အဲ့မှာ time management လေးတော့လုပ်ရတယ်ကျွန်တော်တို့ကိုယ်မှာအရေးကြီးတဲ့ဟာတွေလုပ်အရေးမကြီးတဲ့ဟာတွေသူများလုပ်နိုင်လဲလုပ်ဆိုတော့ planning လေးပေါ့ time management လေးလုပ်ရတယ်အဲ့ဒါလေးလည်းပြည့်စုံအောင်ပြောချင်တယ
်ဟုတ်ကဲ့ဆရာရေအဲ့တော့ဒီနေရာမှာဆရာကပြောခဲ့တဲ့ဒီ time management ပါပေါ့ဆရာနော
်ဟုတ်ကဲ့
ရှားပြန်လဲဝင်သွားမလားတော့မသိဘူးဆရာကြီးအလုပ်တွေပြီပြီးတော့ဒီအချိန်ကိုမစီမံမခံခွဲနိုင်ရောဆရာကြီးဘယ်လိုချန်ကြည့်ချင်လဲ
အဲ့ဒါတိတ်အရေးကြီးပါလေခင်ဗျာကျွန်တော်တို့ control ပေါ့ဒီထိန်းချုပ်မှုလွတ်သွားရင်စိတ်ပူပန်ပြီးတော့စိတ်ဖိစီးလာတာပဲဆိုတော့ကျွန်တော်တို့ဒီအလုပ်ကိုတည်ချာချိန်ပြီးတော့မှအလုပ်ကိုကျွန်တော်တို့တပတ်လုံးလုံးကိုကျွန်တော်ဆိုရင်တပတ်လုံးလုံးကျွန်တော်ချိန်လိုက်တယ်နောက်တစ်ပတ်မှတနင်္လာနေ့ဟာ Friday အထိကျွန်တော်ဘာတွေလုပ်မလဲအဲ့ဒီမှာအချိန်ကုန်တာတွေဘယ်လိုလုပ်တယ်လဲဘယ်လုပ်တရားအရေးကြီးလဲဘယ်လုပ်တရားဟိုမလုပ်သင့်ဘူးလဲဆိုတာအလုပ်တွေကိုကျွန်တော်တို့တည်တခြားကြည့်ပြီးတော့လုပ်ရမယ့်အလုပ်ကိုလုပ်တယ်မလုပ်ရမယ့်လို့သူများပေးရမယ့်အလုပ်ကိုပြပြသားသားသူများကိုပေးတယ်တချို့အလုပ်တွေကိုလည်းအဲ3နာရီလုပ်ဖို့ပြင်ဆင်ထားတာတနာရီနဲ့လုပ်နိုင်ရင်ကောင်းတာပေါ့အဲ့ဒါဟို shortcut လေးနဲ့ထိထိမိမိလေးလုပ်မယ်ဆိုပြီးတော့မှတည်တခြားခြားအချိန်ကိုပိုင်ပိုင်နိုင်နိုင်စဉ်းစားပြီးတော့လုပ်တာတို့အလုပ်ကိုတီတီမီမီလေးစဉ်းစားပြီးတော့ဖြက်ဖြက်လက်လက်ကလေးပေါ့နော်လုံနိုင်တာတော့အဲ့ဒီဟာတွေကဟိုအကျိုးရှိပါတယ်ကျွန်တော်တို့ရဲ့ပြဿနာအဲ့ဒီဟိုအလုပ်တွေပုံလာရင်ပုံနာတွေကိုပဲဖြည့်ပြီးတော့အဲ့ဒါတွေပဲတစ်ခုပြီးတစ်ခုဖြည့်ရှင်းနေတာဖိုင်တွဲတွေကိုအဲ့မှာကျွန်တော်ကသတိလေးချက်ပြီးတော့ခဏလေးနေအောင်ဒီအလုပ်တွေချိန်လိုက်အလုပ်ဟလာတရာရှိရင်တရာလုံးကိုလုတ်เสียမလို့ဘူးချိန်လေးနဲ့တကယ်တရားလေးလာကြည့်လိုက်ရင်ကျွန်တော်တို့60လောက်လုပ်ရင်ပွဲရပြတ်သွားနိုင်တယ်ဆိုပြီးတော့ကျွန်တော်အချိန်ကိုကောင်းကောင်း manage ပေါ့ကင်တွေဖြည့်ရှင်းမယ်အလုပ်ကိုထိထိမိမိကင်တွေဖြည့်ရှင်းမယ်ဆိုတဲ့စိတ်ဝင်စားမှုလေးသတိလေးချက်လိုက်ရင်ကျွန်တော်အဆင်ပြေမယ်လို့ထင်တယ်ခင်ဗျာ
ဟုတ်ကဲ့ဟိုမနိုင်ဝင်မထမ်းဖို့ပါဆရာနော်အချိန်ကိုစီမံခန့်ခွဲတတ်ဖို့ပေါ့
မှန်ပါတယ်ဆိုတော့အဲ့ဒီကနေကျွန်တော်နောက်ဆုံးတစ်ချက်ကိုဆက်လိုက်ရရင်တော့ဆောင်ရံနေကျွန်တော်ပြောပြီးပြီဆောင်ရံကဘာလဲဆိုတော့လွဲပါတယ် common sense ပဲကျွန်တော်တို့စဉ်းစားလို့ရတယ်ကျွန်တော်ပြောသလိုပဲအရက်ဒီတအားချလိုက်တာတို့မူရစီဝါတွေလုတ်တာတို့ဟိုအစားတောက်တွေမစင်မချင်းစားတာတို့ဘာမှမလုပ်ဘဲနဲ့တယ်လီဗေးရှင်းချိန်မှာညနေတိုင်း3လိုင်းနာရီထိုင်းနေတာတို့တယ်လီဖုန်းကလိနေတာတို့ဘယ်သူနဲ့မှစကားလည်းမပြောဘဲနဲ့အလုပ်သွားလိုက်အိမ်မနေလိုက်အလုပ်သွားလိုက်အိမ်မနေ isolate ပေါ့နော်တယောက်တည်းအဲ့လိုချိန်ပြီးတော့ခံစားနေတာတို့အဲ့ဒါတွေကမလုပ်ရမယ့်ဟာတွေပေါ့နော်ရှောင်ရံနေဖြစ်ပါတယ်အဲ့ဒီမှာနောက်ဆုံးဆက်ပြောရရင်တော့တကယ်လို့အဲ့လိုဖြစ်ရှင်းလို့အဆင်မပြေလို့ယောဂါကကြီးလာတယ်ယောဂါဖြစ်လာတယ် depression ကျွန်တော်တို့စိတ်ကြယောဂါတို့ anxiety စိတ်ပူပန်ယောဂါတို့အထိတိုးလာရင်တော့ကျွန်တော်တို့ therapy ပေါ့နိုင်ငံခြားမှာတော့ talking therapist ဆိုတာစကားပြောပြီးတော့ပြဿနာကိုကူညီတဲ့အစ်ကြတွေကိုဆရာသမားတွေနဲ့တွေ့ဆုံဆွေးနွေးပြီးတော့ဖြေရှင်းလို့လည်းရပါတယ်
ဟုတ်ကဲ့ပါဆရာအဲ့တော့ဆရာရဲ့စိတ်ဖြည့်စီဖို့နဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတာကောနောက်ဆုံးပြောဖို့ရှိမှာဆရာ
နောက်ဆုံးကတော့ချုပ်ပြီးတော့ပြောရရင်တော့စိတ်ဖြည့်စီမှုဆိုတာလူတိုင်းကြုံတွေ့တယ်ခဏပို့ပြီးတော့နားလည်အောင်စူးစမ်းကြရအောင်ပြီးရင်လည်းဖြေရှင်းကြရအောင်ကျွန်တော်တို့တဦးချင်းအနေနဲ့လည်းပြဿနာဆိုတာကျွန်တော်ပြောသလိုပဲအဖြေအမြဲတမ်းရှိပါတယ် society ကျွန်တော်တို့ stress ပေါ့ဖြစ်တဲ့ကိစ္စကြီးကလည်းအဖြစ်ရှိကိုရှိတယ်ဆိုတာလေးကိုကျွန်တော်တို့ positive လေးပေါ့နော်အကောင်းမြင်အမြင်လေးနဲ့ပဲအဆုံးသတ်ချင်ပါလေခင်ဗျာ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ဆွေမျိုးမိသင်္ကာရွေနဲ့ချိတ်ဆက်နေထိုင်တာအပါဝင်စိတ်ဖိစီးမှုရှော့ချနိုင်မှုတွေကိုကျွန်တော်ပြပြခဲ့တဲ့ကျမ်းမာရေးကဏ္ဍမှာနှာစင်ကြည့်ရှုခဲ့ရတာပါအခုတော့အပတ်စဉ်ပြပြနေကြတိုင်းရင်းဒေသကသတင်းလွှာအစီအစဉ်မှာ ကရင်နီဒေသကရမှာကုပိုင်အုပ်ချုပ်ရေးချလိုက်တာချင်းမာတော့ဒေသခံတန်းတစ်ခုတိုက်နေတာကချင်းမာ PDF နဲ့ဆက်ဆွဲခံရတဲ့အမျိုးသမီးသေဆုံးသွားတာတွေအပါအဝင်တိုင်းရင်းသတင်းတွေကိုပြောထားပါတယ်ဒီစီစဉ်ကိုတော့ FVR လို့သူကခေါ်တဲ့နေဆက်ဒေသတိုင်းရင်းသတင်းတော့ဝိုင်းတော်သားအဖွဲ့ကတင်ဆက်ပေးထားတာကိုနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
ပတ်စဉ်တင်ဆက်သွားမယ်တိုင်းရင်သတင်းလွာကကြေဆိုပါရယ်မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျမအာမီပါနေဆက်ဒေသဟာတိုင်းသားသတင်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွာမှာနားဆင်ရမှာကတော့ PDF နဲ့ပတ်သက်တဲ့ဆိုတဲ့ဆွဆွဲခြင်းနဲ့ဖန်ဆင်းခံထားတဲ့ကချင်ပြည်နယ်မိုးကောင်းမြို့ကစီဆိုင်ပိုင်ရှင်အမျိုးသမီးသေဆုံးသွားပါတယ်။နာဂအမျိုးသားဆိုရှယ်လစ်ကောင်စီ NSCNK အဖွဲ့နဲ့ခွဲထွက်အဖွဲ့ NSCN MI အဖွဲ့တို့အကြားတိုက်ပွဲဖြစ်ပွားခဲ့ပြီး၃ယောက်သေဆုံးသွားပါတယ်။တင်းရွာတွေတဲမှာတော့ဘယ်သူမှဆွတ်ဖတ်မှုမရှိတဲ့ကိုပိုင်အုပ်ချုပ်ရေးစနစ်ကိုစတင်နေပြီလို့ KNPP ကပြောဆိုလိုက်တဲ့အကြောင်းတွေကိုနားဆင်ကြရမှာပါရှင်။
ကျမကနန်းဟောင်းမရှင်သတင်းတွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါ PDF နဲ့ပတ်သက်တယ်ဆိုပြီးစစ်ကောင်စီတပ်ကဆွဆွဲဖမ်းဆီးခဲ့တဲ့ကချင်ပြည်နယ်မိုးကောင်းမြို့ကစင်ရစီပန့်ပန့်ရှင်အမျိုးသမီးဖမ်းဆီးချုပ်နှောင်ခံရခြင်းအတွင်တည်ဆုံသွားပါတယ်စက်တင်ဘာလပထမပတ်ထဲတည်ဆုံသွားသူဒေါက်ခင်မရွှေနဲ့အမျိုးသားဖြစ်သူတို့ကိုစစ်တပ်က PDF အဖွဲ့တွေကိုထောက်ပံ့နေဆိုတဲ့ဆွဆွဲချက်နဲ့ဖမ်းဆီးသွားပြီးတဲ့နောက်စစ်ကြောရေးမှနှိစက်ခံရတဲ့ဒဏ်ရာတွေနဲ့ရဲစခန်းအယောက်မှာတည်ဆုံသွားတာလို့နှိစက်သူတယောက်ကပြောပါတယ်ရုပ်အလောင်းကိုလည်းတပ်ပုံရိုက်ခွင့်မပေးတဲ့အပြင်စစ်ကောင်စီတပ်ဖွဲ့ဝင်တွေရှေ့မှာပဲစက်တင်ဘာလ12ရက်နေ့ကမိတကြိုခဲရတယ်လို့ဆိုပါတယ်ဩဂုတ်လ19ရက်နေ့ကဖြစ်ပွားခဲ့တဲ့ကြောင်းကြိုတဲ့စစ်ကားပစ်ခတ်ခံရပြီးတဲ့နောက်စင်ယော်စီပန့်ပိုင်ရှင်တဲ့ဝန်ထမ်းတွေကိုစစ်ကောင်စီကဖမ်းဆီးစစ်ဆေးမှုတွေလုပ်နေတာဖြစ်ပါတယ်
နာဂလက်နက်ကိုင်အဖွဲ့ဖြစ်တဲ့နာဂအမျိုးသားဆိုရှယ်လစ်ကောင်စီ NSCNK အဖွဲ့နဲ့ခွဲထွက်ရေးအဖွဲ့ NSCN အမိုင်အဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားခဲ့ပြီးခွဲထွက်အဖွဲ့ဖက်က၃ယောက်တေဆုံးခဲ့ပါတယ်။စကိုင်းတိုင်းဒေသအတွင်းမှာရှိတဲ့နာဂကိုပိုင်အုပ်ချုပ်ခွင့်ရနယ်မြေတဲကလက်ဟဲမြို့နယ်ကိုင်းဆန်လုံချမ်းရွာအနီးမှာစက်တင်ဘာလ9ရက်နေ့ကတိုက်ပွဲဖြစ်ပွားခဲ့တာဖြစ်ပါတယ်။အဲ့ဒီတိုက်ပွဲတွေ NSCN အမိုင်အဖွဲ့ဖက်ကတေဆုံးမှုတွေရှိခဲ့တာဖြစ်တယ်လို့နာဂလက်နက်ကိုင်အဖွဲ့နဲ့နှိစက်သူတယောက်ကပြောပါတယ်ဘာကြောင့်တိုက်ပွဲဖြစ်ပွားတာလဲဆိုတာကိုတော့မသိရသေးပါဘူး။နာဂအမျိုးသားဆိုရှယ်လစ်ကောင်စီ NSCNK အဖွဲ့နဲ့ခွဲထွက်ရေးအဖွဲ့ NSCN အမိုင်အဖွဲ့တို့ကြားအခုနှစ်ဇွန်လကလည်းနှစ်ကြိမ်ထက်မနည်းတိုက်ပွဲဖြစ်ခဲ့ကြပါတယ်
ချင်းပြည်နယ်မှာစစ်ကောင်စီတပ်ဖွဲ့ရဲ့တိုက်ခိုက်ဖျက်ဆီးမှုကြောင့်ခရီးရန်ဗျာကျောင်းနဲ့ဘာဒါရည်အဆောက်အုံ90ကျော်ပျက်စီးခဲ့တယ်လို့ချင်းလူအခွင့်ရေးအဖွဲ့ CHRO ကထုတ်ပြန်ပါတယ်။2021ခုနှစ်စစ်အာဏာသိမ်းမှုဖြစ်ပွားပြီးတဲ့နောက်ပိုင်းနှစ်နှစ်ကျော်ကာလအတွင်းချင်းပြည်နယ်မှာစစ်ကောင်စီတပ်ဖွဲ့ရဲ့လက်နက်ကြီးနဲ့လေကြောင်းတိုက်ခိုက်မှုတို့ကြောင့်ဗျာကျောင်းနဲ့ဘာသာရေးအဆောက်အုံအနည်းဆုံး95လုံးထိခိုက်ပျက်စီးခဲ့တာလို့ CHRO ကစက်တင်ဘာလ17ရက်နေ့ကထုတ်ပြန်ခဲ့တာပါစစ်ကောင်စီဟာဘာသာရေးအဆောက်အုံကျောင်းနဲ့ဆေးရုံတွေအပြင်အရက်သားတွေနေထိုင်တဲ့ရွာတွေကိုပိတ်မထားတိုက်ခိုက်နေတာကအပြည်ပြည်ဆိုင်ရာလူသားချင်းစာနာထောက်ထားမှုဆိုင်ရာစံသတ်မှတ်ချက်ဥပဒေတွေနဲ့စစ်ရာဇဝမှုတွေကိုပြောင်ပြောင်တင်းတင်းကျူးလွန်နေတာဖြစ်တယ်လို့ CHRO စီမံကိန်းဒါရိုက်တာဆလိုက်မှန်ရေးလျံကပြောပါတယ်
မွန်ပြည်နယ်ပေါင်မြုပ်နယ်မှာနေထိန်ရဲအသက်ခံရမှုနဲ့ပတ်သက်ပြီးကိုဝင်ဆောင်တယောက်အပါအဝင်အမျိုးသမီး၈ယောက်နဲ့အတူဒေသခံစုစုပေါင်း15ယောက်ထက်မနည်းကိုဇင်းကြိုက်ရဲစခန်းမှာဖမ်းဆီးထားပြီးစစ်ဆေးမှုတွေလုပ်နေတယ်လို့မိသားစုဝင်တွေကပြောပါတယ်။ပေါင်မြုပ်မှရဲစခန်းကနေထိန်ရဲတပ်သားကိုကိုလွင်စက်တင်ဘာ3ရက်နေ့ကဥတ္တရာရွာအနီးအမည်မသိတဲ့တပ်သားတွေပစ်ခတ်လို့တေဆုံးခဲ့တာကြောင့်စက်တင်ဘာ6ရက်နေ့မှာစစ်ကောင်စီတပ်ဖွဲ့ဝင်တွေရွာထဲဝင်ရောက်လာပြီးဒေသခံတွေကိုအခုလိုဖမ်းဆီးခဲ့တာလို့ဒေသခံတယောက်ကပြောပါတယ်။ပေါင်မြုပ်နယ်ထဲအခုနှစ်အတွင်းရဲတပ်ဖွဲ့ဝင်9ယောက်ယာအိမ်မှု1ယောက်နဲ့အရက်သား3ယောက်တို့ပစ်ခတ်ခံခဲ့ရပြီးတေဆုံးသွားပါတယ်။လက်ရှိမှာတော့ရင်းငိမ်ဇင်းကြိုက်ဥတ္တရာကြီးရွာနယ်ပေါင်မြုပ်ပေါ်ရက်ွက်တွေတဲ့စစ်သားတွေလှည့်လည်သွားလာနေပြီးနေခင်ဘက်မှာလည်းရှောင်းတခင်စစ်ဆေးမှုတွေလုပ်နေတယ်လို့ဒေသခံတွေကပြောပါတယ်
ရှမ်းပြည်မြောက်ပိုင်းမူဆယ်မြို့နယ်အတွင်းစစ်ကောင်စီတပ်နဲ့တအန်းပလောင်အမျိုးသားလူမျိုးရေးတပ်မတော် TNLA တို့အကြားအပြင်းထန်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေထဲလူထုတေကြေဒဏ်ရာရမှုနဲ့နေအိမ်ဘုံကြီးကျောင်းစာတင်ကျောင်းတွေပျက်စီးမှုဖြစ်ခဲ့တဲ့အပေါ်လက်နက်ကင်တပ်ဖွဲ့တွေကနေပြန်လည်ကြိရှိပေးစီလိုတယ်လို့တရခံတွေကပြောပါတယ်။ဩဂုတ်လနောက်ပိုင်းကစပြီးစက်တင်ဘာလပထမပတ်အထိနှစ်ဖက်ကြားအပြင်းထန်ဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်ကျေးရွာဘုံကြီးကျောင်းအပါအဝင်စာတင်ကျောင်းနဲ့နေအိမ်စုစုပေါင်း10လုံးပျက်စီးခဲ့ပြီးလက်ထွန်ဆက်ကားထော်လကြီး၃ဘိန်းတွေမိလောင်ပျက်စီးမှုရှိခဲ့ပါတယ်။အရက်သား2ဦးပြင်းထန်စွာဒဏ်ရာရရှိခဲ့ပြီးဒေသခံများချီထွက်ပြေးတိမ်းရှောင်ခဲ့ရပါတယ်။လက်နက်ကြီးကြောက်ပောက်ကွဲမှုကြောင့်ပျက်စီးသွားတဲ့ဇေလအထက်ကကျောင်းလဲပြန်ဖွင့်လို့မရသေးတယ်လို့မပောက်ကွဲသေးတဲ့လက်နက်ကြီးတွေလည်းရှိနေတာကြောင့်လာရောက်ရှင်းလင်းပေးစီလိုတယ်လို့ဒေသခံမျိုးသားတစ်ယောက်ကပြောပါတယ်။
ထိုင်းနိုင်ငံမဲဟောင်ဆောင်ခရိုင်တဲကိုထွက်ပြေးခိုလုံလာတဲ့တရားဂရနီပြည်မဲဆဲမြို့နယ်ဘက်ကစစ်ဘေးရှောင်600ကျော်စက်တင်ဘာလအစောပိုင်းမှာပြန်သွားကြပြီလို့ကိုငီပေးနေသူတွေကပြောပါတယ်။ဒီဂရနီစစ်ရှောင်တွေဟာကုသဘောဆန္ဒအလျောက်အနေရက်ကိုပြန်ကြတဲ့သူတွေရှိတယ်လို့ထိုင်းအစိုးရကနေအပြည်ပြည်ဆိုင်ရာအဖွဲ့တွေရဲ့ humanitarian ကိစ္စတွေပေးတဲ့နေရာမှာအကန့်အသတ်တွေထိန်းချုပ်မှုတွေများလာလို့ပြန်သွားတဲ့သူတွေလည်းရှိနေတယ်လို့ဂရနီပြည်ကြားကာလအုပ်ချုပ်ရေးကောင်စီ IEC ရဲ့အတွင်းမူနှင့်ဥပညာကပြောပါတယ်စက်တင်ဘာလအစောပိုင်းကနေစပြီးတတုတ်ချင်းအလိုက်ထိုင်းမြန်မာနယ်စပ်ဖက်ကစစ်ရှောင်စခန်းကိုပြန်ကြတာဖြစ်ပြီးစက်တင်ဘာလ10ရက်နေ့အထိနေရက်ပြန်သွားသူက600ကျော်ရှိနေပြီလို့ဆိုပါတယ်သူတို့တွေဟာဇွန်လတုန်းကဖြစ်ပွားခဲ့တဲ့မဲဆဲမြို့နယ်တွေကတိုက်ပွဲတွေကြောင့်ထိုင်းဘက်ခြမ်းကိုခိုးလုံလာသူတွေဖြစ်ပါတယ်
အခုဆက်ပြီးတော့သတင်းတွေကိုတင်ဆက်ပေးသွားမှာပါကယားဂရနီပြည်မှာဘဲအဖွဲ့စည်းဘဲအာဏာရှင်ကမှဝင်ရောက်ဆွတ်ဖက်တာမျိုးမရှိတဲ့ကိုယ်ပိုင်အုပ်ချုပ်ရေးစနစ်ကိုစတင်ကျင့်သုံးနေပြီလို့ဂရနီမျိုးသားတိုးတက်ရေးပါတီ KNPP ကပြောပါရယ်ဒီကြောင့်တော့ကျွန်မအမြင်နဲ့တင်ဆက်ထားပါရယ်နှွေဦးတော်လန်ရေးနှစ်နှစ်ကျော်ကာလအတွင်းမှာဂရနီလက်နက်ကင်တော်လန်ရေးအင်အားစုတွေကဂရနီပြည်နယ်ရဲ့ထောက်ဝက်ကျော်ကိုထိန်းချုပ်လာနိုင်တဲ့နောက်မှာတော့အခုလိုမျိုးကိုယ်ပိုင်အုပ်ချုပ်မှုစနစ်မျိုးကိုကျင့်သုံးလာတာဖြစ်တယ်လို့ KNPP အတွင်းရေးမှူးနှစ်ဦးအောင်ဆန်းမြင့်ကပြောပါရယ
်ကျွန်တော်တို့ကတော့ပြည်နယ်ရဲ့ territory တဝက်ကျော်ကိုကျွန်တော်တင်ထားနိုင်ပြီဒါကြောင့်မလို့ကျွန်တော်တို့ဒီအုပ်ချုပ်ရေးဥပဒေပြည်တရားစီရင်ကိုကျွန်တော်တို့လက်ကျွန်တော်တို့ချီနဲ့ကျွန်တော်တို့ပြန်ပြီးမှတောင်းရနိုင်ပြီအဲဒီအတွက်ကြောင့်လည်းကျွန်တော် KSCC တို့IEC တို့ဆိုတာကိုကျွန်တော်ဖွဲ့စည်းပြီးတော့မှပြည်နယ်ရေးကိုပေါ့နော်ကျွန်တော်တို့ရဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ကိုစရှိကြတယ်ကိုကျွန်တော်တို့ကိုယ်တိုင်ပေါ့နော်စောင်ရနေပြီဖြစ်တယ်ပေါ့
ဂရနီပြည်နယ်အတိုင်းအမြင်ခံကောင်စီ KSCC နဲ့ဂရနီပြည်ဂျာကာလာအုပ်ချုပ်ရေးကောင်စီ IEC တို့ကနေတဆင့်အုပ်ချုပ်ရေးဥပဒေပြုရေးတရားစီရင်ရေးလုပ်ငန်းတွေကိုအကောင့်ထည့်ဖို့စောင်ရနေတယ်လို့ဆိုပါရယ်လက်ရှိမှာဂရနီလက်နက်ကင်တော်လန်ရေးအင်အားစုတွေကပြည်နယ်ရဲ့65ရာခိုင်နှုန်းကျော်ကိုထိန်းချုပ်ထားနိုင်ပြီဖြစ်ပြီးစစ်ကောင်စီတက်က10ရာခိုင်နှုန်းနဲ့ကျန်တဲ့20ရာခိုင်နှုန်းကျော်ကိုတော့တော်လန်ရဲ့အဖွဲ့တွေရောစစ်ကောင်စီတက်ကပါဝင်ထွက်နေတဲ့စစ်ဖြစ်ပွားရာဇုံဖြစ်တယ်လို့ KNPP ကဆိုပါတယ်ကိုကျမကိုဖန်တီးခွင့်ကိုပိုင်အုပ်ချုပ်ခွင့်တွေကိုဂရနီပြည်နယ်ထဲမှာစတင်လှုပ်ဆောင်လာနိုင်ပြီဆိုပေမဲ့လည်းတနိုင်ငံလုံးအတိုင်းအတာနဲ့ Federal Democracy ပြည်ထောင်စုကိုတည်ဆောက်မယ်ဆိုရင်တော့နိုင်ငံအတွင်းမှာရှိတဲ့ပြည်နယ်နဲ့တိုင်းဒေသကြီးအားလုံးဆက်အာဏာရှင်အောက်ကနေလွမြောက်ဖို့တညီတညွတ်တဲ့စုပေါင်းတွန်းလှန်ဖို့လိုအပ်တယ်လို့ဦးအောင်ဆန်းမြင့်ကဆက်ပြောပါတယ်
ဆိုတော့ဒီနေ့တော်လန်ရေးကလူတုလူတန်းစားအသီးသီးပါဝင်တဲ့အားကောင်းတဲ့တော်လန်ရေးဖြစ်တဲ့အတွက်ကျွန်တော်တို့ကတော့ဒီလက်ရှိအခြေအနေကိုကြည့်ရင်ပဲအချိန်ကြီးပေါ့နော်တရားရာဂိုင်းတို့ကိုကျွန်တော်တို့အောင်မြင်နိုင်တဲ့အနေအထားမှာအများကြီးရှိပါတယ်။ဒါမှမဟုတ်လည်း Federal ပြောင်းစုကိုသွားတဲ့အချိန်မှာကျွန်တော်ပြည်နယ်တစ်ခုလူမျိုးတစ်ခုတွေနဲ့တော့ကျွန်တော်တို့သွားလို့မရဘူး။ Federal တစ်ချောင်းတစ်ချားပြည်နယ်ဒီကောတိုင်းတဲ့ပြည်နယ်တွေကအားလုံးကကျွန်တော်တို့ Friendly လိုမျိုးတညီတညွတ်ထဲနဲ့ဒီနေ့တော်လန်ရေးကိုစုပေါင်းအင်အားနဲ့ဆွေးနွေးမယ်ဆိုရင်တော့ဒီစစ်ကောင်စီကတော့လက်ပြန်တစ်ဘက်ကပြုတ်ကျမှကျင်းသေးပါတယ်။
ဂရနီပြည်မှာကိုပိုင်အုပ်ချုပ်ရေးစနစ်ကိုအကောင့်ထည့်ဖို့ပေးနေတဲ့ဂရနီပြည်နဲ့တိုင်းပင်ခံကောင်စီ KSCC ကိုပြီးခဲ့တဲ့2021ခုနှစ်ဧပြီလ9ရက်နေ့ကစတင်ဖွဲ့စည်းခဲ့ပြီးဂရနီပြည်ဂျာကာလာအုပ်ချုပ်ရေးကောင်စီ IEC ကိုတော့2023ခုနှစ်ဇွန်လ6ရက်နေ့မှာဖွဲ့စည်းခဲ့တာဖြစ်ပါတယ်ချင်းတောင်ကျေးစကိုင်းတိုင်းကလေးမြို့နယ်မှာစစ်ရေးပဋိပက္ခနဲ့နေအိမ်မိရှုခံရမှုတွေကြောင့်အချိန်ကြာမြင့်စွာတိမ်းရှောင်နေရတဲ့စစ်ဘေးရှောင်ပြည်သူတွေဟာအခုချိန်မှာတော့စားနပ်ရိက္ခာအကူအညီတွေလိုအပ်နေကြပါတယ်။ကလေးမြို့နယ်ဘက်ကစစ်ဘေးရှောင်တွေရဲ့အခြေအနေကိုကိုရော့ဘက်ကစုစည်းထားပါတယ်။
เสียอนาเต็มหูผิดปัวปีนอกปายเสกองซีเนปิดูกะกวยตะพั่วเรจาไตปวยผิดปัวหมู่เนเสกองซีตะพั่วกะปิดูเนเองริโกมีตินชุผิดซีหมู่ริจองกะเลต่องปายดีตากะต้องเนฉีเรปิดูรินิยะส่งขวทั่วปีเนยาราคุสุยินนะเนจ่อชีลาบิผิดบาระเสชองริฮาเนเซนสาวะเนเยตั่วตูรุตะไนเนเพกะยงกาหลุช้าเนจาบิเมกงซีนนูริอะสะมะตันเมนเตเนหมู่จองวนวนเนถ่วงวยมะหมะเวอะแคแคริเนจုံตุ่ยเนยาเรโลกะเลมยุเนเสบี้ช่อง ကုင္ကြီးအဖွဲ့တာဝန်ရှိသူတယောက်ကပြောပါတယ်ခုချိန်မှာကျွန်တော်ကတောက်တလင်မပေါ်သေးဘူးဆိုတော့စံစည်းတယ်လေအင်မတန်မြင့်နေပြအီယာမဲစံတဲ့ဒင်းဝန်ဆိုရင်ရှစ်တောင်းခွဲရှိနေပြတဲ့အဲ့ဆိုတဲ့တင်းတုံးတောင်းများတော်တော်လေးအင်မတန်ဝင်ငွေနဲ့ထောက်မမမြောက်ဖြစ်နေတယ်ဗျဆိုလို့လုံးဝအဆင်မပြေဘူးဖြစ်နေတယ်ဗျစပေးရှောင်းနေရလဲစပေးရှောင်းပြည်သူတွေကို ယက်ခပိုင်းမှာအခက်အခဲကြုံလာရတယ်လို့ပြောပါတယ်ကလေးမျိုးနဲ့တောင်ပိုင်းဒေသမှာစစ်ဘေးရှောင်စခန်းစစ်တုံးခုရှိပြီးအဲ့ဒီစစ်ဘေးရှောင်စခန်းတွေမှာနေထိုင်သူလူဦးရေ2000လောက်ရှိတယ်လို့ဆိုပါတယ်စစ်ရှောင်ပြည်သူတွေနေထိုင်တဲ့ယာယီစခန်းတွေကလည်းနေပူလိုက်မိုးရွာလိုက်ဖြစ်တာကြောင့်အမိုးအကာတွေကြာရှည်မခံတော့ဘဲဆွေးမိပြီးပျက်စီးတာတွေကြုံနေရတာကြောင့်ပြန်ပြီးပြုတ်ပြင်နိုင်ဖို့အမိုး
ဲဆိုဆွေးတော့လေ
အခုချိန်ထိကလေးမျိုးနယ်မှာစစ်ကောင်စီကရွာလုံးကျွတ်မီးရှို့တာကြောင့်စစ်ဘေးရှောင်စခန်းမှာနေထိုင်ကြတဲ့ကျေးရွာ9ရွာကစစ်ရှောင်ပြည်သူ2000နီးပါးနဲ့တိုက်ပွဲကြောင့်ခက်တာစစ်ရှောင်ပြည်သူတွေအပါအဝင်စစ်ရှောင်ပြည်သူ3000ကျော်ရှိလာတယ်လို့ပြောပါတယ
်အခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရမှာပါရှင်
PDF နဲ့ပတ်သက်တဲ့ဆိုတဲ့ဆွဆွဲချက်နဲ့ဖန်ဆီးခံထားရတဲ့ကချင်ပြည်နယ်မိုးကောင်းမြို့ကစင်ယော်စီပမ့်ဆိုင်ပိုင်ရှင်အမျိုးသမီးတိတ်ဆုံးသွားပါတယ်။နာကအမျိုးသားဆိုရှယ်လစ်ကောင်စီ NSCNK အဖွဲ့နဲ့ခွဲထွက်ရေးအဖွဲ့ NSCN UNMI အဖွဲ့တို့အကြားတိုက်ပွဲဖြစ်ပွားခဲ့ပြီးခွဲထွက်အဖွဲ့ဘက်က3ယောက်တိတ်ဆုံးသွားပါတယ
်။ဒါရရှင်တို့ခုနားဆင်နေကြတာကတော့နေဆက်ဒီသားတိုင်းသားသတင်းတော့သူကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းလောပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမအာမီပါ။
ဒီနေ့မှာကိုပိုင်အုပ်ချုပ်ရေးချလိုက်တာနောက်စကိုင်းမှာတော့နာဂတန်တစ်ခုကြာတိုက်ပွဲဖြစ်ခဲ့တာနဲ့ကလေးမှာစစ်ကောင်စစ်ဘေးရှောင်ဒုက္ခတွေရောက်ကြရတဲ့သတင်းတွေပါဝင်အပတ်စဉ်တိုင်းရင်းသတင်းလွှာတွေကိုနှาศင်ကြည့်ရှုခဲ့ရတာပါအခုလို့အပတ်စဉ်ကဏ္ဍတွေအပြီးမှာတော့ VO ရဲ့ချက်တာရင်းညအစီအစဉ်တွေအဆုံးမသတ်ခင်နောက်ဆုံးရသတင်းအချင်းချက်ကိုမဆုမြတ်မုံပြပြပေးပါအောင်ခင်ဗျ
မြန်မာစစ်ကောင်စီအတွက်အထက်ကဝင်ငွေရရှိစေနေတဲ့ဒီမြန်မာရေနံနဲ့တဘာဝဓာတ်ငွေလုပ်ငန်း MOGE အပါအဝင်စစ်ကောင်စီတာဝန်ရှိသူတွေကိုပို့ပြီးတင်းကျပ်တဲ့ဒဏ်ခအရေးယူမှုတွေချမှတ်ပေးဖို့အတွက်မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးသံတမန် Tom Andrews ကတိုက်တွန်းလိုက်ပါတယ်စစ်ကောင်စီရဲ့ဝင်ငွေကိုဖျက်တောက်နိုင်ရင်မြန်မာနိုင်ငံထဲမှာသူတို့ကျူးလွန်နေတဲ့ရက်ဆက်တဲ့လောက်ရတွေကိုလည်းတားဆီးနိုင်မှာဖြစ်တယ်လို့အမေရိကန်လွှတ်တော်မှပုံထုံးလေးကပြုတ်လုတဲ့ကြားနာပွဲတစ်ခုအတွင်းမှာ Mr. Andrews ကပြောကြားသွားခဲ့တာဖြစ်ပါတယ်စစ်ကောင်စီအနေနဲ့လက်နက်တွေမရရှိအောင်တားဆီးဖို့အတွက်တခြားနိုင်ငံတွေနဲ့အတူပူးပေါင်းဆောင်ရွက်ဖို့အတွက်ကိုလည်းအမေရိကန်အစိုးရကိုသူကတိုက်တွန်းခဲ့ပါတယ်ထောင်ချခံထားရတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါက်တာဆန်းစုကြည်ရဲ့အသက်အန္တရာယ်ထိခိုက်အောင်တမင်ရည်ရွယ်ချက်နဲ့စစ်ကောင်စီကလုံလောက်တဲ့ဆေးကုသမှုမပေးဘူးလို့ NLD ပါတီကပြောကြားလိုက်ပါတယ်စစ်ကောင်စီဟာသူတို့ဆက်လက်တည်ငြိမ်အောင်ဒေါက်တာဆန်းစုကြည်ကိုလျှို့ဝှက်နေရမှာထိန်းသိမ်းထားပြီးတော့နိုင်ငံရေးအကျဉ်းသားတွေရာဇတ်နဲ့ခွင့်ရေးတစ်ခုမှမပေးဘူးလို့ဒီကနေ့ဒီစက်တင်ဘာ14ရက်နေ့နေဆွဲနဲ့ကြေညာချက်ထောက်ပြန်တာပါအသက်68နှစ်ရှိပြီဖြစ်တဲ့ဒေါက်ဆန်းစုကြည်ကိုလုံလောက်တဲ့စိတ်ကူးသားမှုမပေးတဲ့အပြင်ကျန်းမာရေးနဲ့ညီညွတ်တဲ့အစားအသောက်တွေမကျွေးသလိုတင့်တော်တဲ့နေရာမှာလည်းမထားတာကိုထောက်ပြပြီးတော့သူ့အသက်အတွက်ကိုစိုးရိမ်စရာဖြစ်နေတယ်လို့ကြေညာချက်မှာထောက်ပြထားပါတယ်။ဒေါက်ဆန်းစုကြည်ရဲ့အခြေအနေလျို့ရွေးနေရုံသာမကသူ့အသက်ကိုပါစိုးရိမ်စရာဖြစ်နေတာအပေါ်မှာစစ်ကောင်စီမှလုံးဝတာဝန်ရှိတယ်လို့ NLD ပါတီကပြောပါတယ်ရှင်။နယ်မြေခိုင်မြဲအောင်ရုံးကန်လှုပ်ရှားရတဲ့စိန်ခေါ်မှုချင်းတူညီတဲ့အတွက်ရုရှားမြန်မာပူးပေါင်းဆောင်ရွက်မှုတွေအောင်မြင်နေတာဖြစ်တယ်လို့စစ်ကောင်စီကပြောကြားပါတယ်ရုရှားနိုင်ငံမော်စကိုမြို့တော်ကိုရောက်နေတဲ့နိုင်ငံသားရေးဝန်ကြီးဦးတန်းဆွေကရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဖရော့ဖ်နဲ့တွေ့ဆုံအပြီးမှပူးတွဲသတင်းစာရှင်းလင်းပွဲမှာအခုလိုပြောကြားခဲ့တာဖြစ်ပါတယ်ရှင
်ကျေးဇူးပါမဆုမြတ်မွန်ရေအခုလိုသတင်းအချင်းချုပ်ပြီးမှာတော့ဒီညစက်တာရင်းည VO ရဲ့အစီအစဉ်တွေလည်းဒီမှာပဲပြီးဆုံးသွားပါပြီ ဒီညအစီအစဉ်ထုတ်လို့ရမှုကအလိမ့်ပါပါစက်ပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ရှောင်းကန်ချန်နဲ့ဂျိုဂေတို့ဖြစ်ပါတယ်ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်ပါ VOE ကိုအခုလိုနားဆင်ကြည့်ရှုခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်သောရရှင်များလည်းတကားမြန်မာပြည်သူပြည်သားအားလုံးဘေးပညာဝေးကွာလို့လိုရာဆန္ဒပြေဝရှင်လန်းချမ်းမြေ့ကြပါစေကောင်းကောင်းလေးအိပ်စက်အနာယူနိုင်ကြပါစေခင်ဗျာThis program.